Welcome to the Voice of America in Burmese.
မြန်မာနိုင်ငံခင်မတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ29ရက်တနင်္လာနေ့မနေ့ကင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတူမီတာ3240.49တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအီတန်စမဒီမနေ့အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျမခွန်ညိုပါရှင်အမေရိကန်သမ္မတကပထမဆုံးလွှတ်တော်မိန့်ခွန်းပြောဖို့ဖြစ်စဉ်နေတဲ့အချိန်မှာသမ္မတရဲ့အစိုးရဖွဲ့ဟာရုရှားနဲ့ဆက်သွယ်မရှိကြောင်းအင်ဗျူတော်ကကာကွယ်ပြောဆိုနေပါတယ်တလအတွင်းစစ်တမ်းတွေမှာတော့သမ္မတကိုထောက်ခံတဲ့သူဥယျကျဆင်းနေပါတယ်မိုဆိုမြို့မှာ IS တွေကိုအီရတ်ရဲ့ထိုးစစ်ဆင်မှုတွေအောင်မြင်နေပါတယ်ဒေါန်ဆန်းစုကြည်နဲ့အပြစ်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားခေါင်းဆောင်တွေမလ3ရက်နေမှာတွေ့ဆုံဖို့ရှိပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ချင်းနိုင်တဲ့အတူပြောပြပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြမှာကမောင်တော်ခရိုင်တွင်းမှာဒေသခံမွတ်စလင်တွေကိုနိုင်ငံသားကပြထုတ်ပေးတဲ့ကိစ္စမှာဥပဒေနဲ့အညီဆောင်ရွက်ခဲ့ခြင်းမရှိဘူးဆိုတာနဲ့ပတ်သက်ပြီးတော့
ဒီနိုင်ငံသားချစ်ချင်းဆိုတဲ့ဥပဒေမှာပြဋ္ဌာန်းထားတဲ့အချက်တွေနဲ့မညီဘဲနဲ့ထုတ်ပေးလိုက်ဥပမာပုံမှန်52မှာ
ရခိုင်မျိုးသားပါတီ ANP ရဲ့ဒုဥက္ကဋ္ဌဒေါ်အင်းနုစင်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါဒါပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကိုလည်းဒီမနက်မှာနားဆင်ကြမှာပါအခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုမက်ခွာညိုနဲ့မက်အင်ဂျင်နိုင်တို့ကကြီးညာပေးသွားမှာပါရှင်
သမ္မတဒေါ်နယ်ထရန့်ကအမေရိကန်လွှတ်တော်မှပြောမဲ့ပထမဆုံးမိန့်ခွန်းကိုပြင်ဆင်နေတဲ့အချိန်မှာအင်ဗျူရောကလည်းပြီးခဲ့တဲ့နှစ်သမ္မတအမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားဘက်ကပြုမှုဆောင်ရွက်ချက်တွေနဲ့ရုရှားနဲ့သမ္မတထရမ့်အစိုးရအဖွဲ့တို့ကြားကဆက်သွယ်မှုတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နောက်ဆုံးတောင်းဆိုတိုက်တွန်းနေတာတွေကနေရှောင်ဖို့နီလန်းရှာနေပါတယ်။အင်ဗျူရောပြောခွင့်ရဆာရာဆန်ဒါစ်က ABC သတင်းဌာနနဲ့ This Week အစီအစဉ်မှာပြောဆိုခဲ့တာမှာရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတဲ့ကိစ္စကိုစစ်ဆေးမှုတွေအလုံးနောက်ဆုံးတော့ဘာမှမသက်ဆိုင်ဘူးဆိုတဲ့အဖြေပဲအတူတူထွက်လာပါလိမ့်မယ်ဘလို့ပဲစုံစမ်းစစ်ဆေးကြပါစေယုံကြည်ချက်အပြည့်ရှိပါတယ်လို့ပြောသွားပါတယ်အစောပိုင်းတော့ကတော့စုံစမ်းစစ်ဆေးမှုတွေမှာသမ္မတကယုံကြည်တဲ့နှိစက်မှုလည်းရှိတဲ့အစိုးရရှေ့နေချုပ် Jeff Sessions ကိုပါဝင်ခွင့်မပြုရေးတောင်းဆိုနေကြတဲ့ Democrat တွေနဲ့ California က Republican လွှတ်တော်ကိုယ်စားလှယ် Darius Issa ကလည်းအတူတကွတောင်းဆိုထားပါတယ်။ HOB သတင်းဌာနက Real Time အစီအစဉ်အတွင်းသတင်းတောက်နဲ့ပြောဆိုရမှာ Sessions ဟာမဲဆွယ်စည်းရုံးရေးတုံးကလည်းပါဝင်ခဲ့သလိုသူဟာသမ္မတကဝန်ကြီးအဖြစ်နာမည်တင်ခြင်းခံရသူလည်းဖြစ်တဲ့အကြောင်းနဲ့သမ္မတအနေနဲ့ Mr. Sessions နဲ့သူ့ရုံးခန်းကိုရောသူ့ရဲ့လက်ထောက်ကိုပါစုံစမ်းစစ်ဆေးရမှာပါဝင်ခွင့်မပြုရဘူးလို့ပြောပါတယ်
။အီရတ်နိုင်ငံမှာ IS Islamic အစွန်းရောက်တပ်ဖွဲ့တွေထိမ့်ချုပ်ထားတဲ့မြို့နှစ်မြို့ကိုအီရတ်တပ်ဖွဲ့တွေကတိမ့်ပိုက်ပြီးတဲ့နောက်တနင်္ဂနွေနေ့ကမူဆိုးမြို့အနောက်ဖက်ချမ်းအထိဝင်ရောက်လာနေပါတယ်။ထောင်ထဲချီတဲ့ဒေသခံတွေဟာလည်းမြို့ရဲ့တစ်ဖက်ချမ်းအီရတ်အစိုးရတပ်တွေရှိတဲ့နေရာဘက်ကိုဇက်တိုက်ထွက်ပြေးလာနေကြပါတယ်။တင်းတစ်ဖက်တင်းတင်းပြေးလာပြီးဖြစ်တဲ့အီရတ်တပ်တွေရဲ့ထိုးစစ်အစ်စ်တွေကိုအမေရိကန်ဥဆောင်တဲ့ညွန့်ပေါင်းအဖွဲ့ကလေကြောင်းကနေအကူအညီပေးနေတာပါ။အစိုးရတပ်တွေရဲ့ထိုးစစ်ကြောင့်ခရိုင်မြို့တွေလည်း IS လက်ကနေလွတ်မြောက်ခဲ့ကြပြီလို့မျက်မြင်သက်သေတွေနဲ့အီရတ်တပ်ကတာဝန်ရှိသူတွေကပြောပါတယ်ဒါပြင်အစိုးရတပ်တွေရဲ့တိုက်ခိုက်မှုတွေကိုတိုးချဲ့နေတယ်လို့ Tigray မြစ်ကိုဖျက်ပြီးစောက်ထားတဲ့တံတားတွေလုံခြုံရေးအတွက်လည်းအလေးထားဆောင်ရွက်နေတယ်လို့ဆိုပါတယ်နှစ်ဖက်တိုက်ပွဲကြောင့်ထိခိုက်သေးဆုံးသူတွေနဲ့ပတ်သက်လို့တော့သတင်းအတိအကျထုတ်ပြန်မှုမရှိသေးပါဘူးတိုက်ပွဲတွေဖြစ်နေတဲ့နေရာမှာရှိနေတဲ့အရက်သားတွေဟာအီရတ်အစိုးရတပ်တွေထိန်းချုပ်ထားတဲ့ဒေသတွေဘက်ကိုအစုလိုက်ပြုံလိုက်အဆက်မပြတ်ထွက်ပြေးလာနေတယ်လို့လည်းအီရတ်ကာတစ်သတင်းဌာနကပြောပါရယ်ဘက်စကားတွေနဲ့အများစုရောက်ရှိလာတဲ့မူဆိုးမြို့အရှိတ်ဒုက္ခသည်စခန်းတစ်ခုမှာလူပေါင်း 2,000 လောက်ကိုလက်ခံထားပါရယ်ရှင
်လူလူစစ်တမ်းကောက်ယူချက်တွေမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတတပ်တန်းတစ်လအတွင်းပြုမှုဆောင်ရွက်ခဲ့သမျှရဲ့ပုံရိပ်တွေအရကျန်းသစ္စာချိန်ဆပြီးတဲ့သမ္မတတွေထဲမှာတော့လူကြိုက်နည်းနေပြီးအမေရိကန်မဲဆန္ဒရှင်တွေကြားမှာလည်းနိုင်ငံရေးသဘောထားကွဲလွဲမှုတွေလည်းဆက်ဖြစ်နေပါတယ်။ NBC သတင်းနဲ့ The Wall Street Journal ရဲ့တနင်္ဂနွေနေ့ကောက်ယူတဲ့နောက်ဆုံးစစ်တမ်းအရအမေရိကန်တွေရဲ့44ရာခိုင်နှုန်းကထောက်ခံပြီးတော့48ရာခိုင်နှုန်းကမထောက်ခံပါဘူး။စစ်တမ်းရဲ့သုံးပုံတစ်ပုံကတော့ထရမ့်ရဲ့အင်ဗျူရောကလှုပ်ရှားဆောင်ရွက်မှုတွေဟာသူကသမ္မတတာဝန်နဲ့မလျော်ကန်ဘူးလို့ဖော်ပြထားကြပါတယ်။မကြခင်ကကောက်ယူထားတဲ့တခြားစစ်တမ်းနှစ်ခုမှာလည်းအလားတူရလက်တွေကိုပဲတွေ့ရပြီး Gallup ရဲ့စစ်တမ်းမှာထရမ့်ဟာသူ့ရဲ့သတင်းလေးဘက်သက်တမ်းမှာပြန့်မြ42ရာခိုင်နှုန်းရထားကြောင်းဖော်ပြပြီး Quinnia Pia Stack တို့စစ်တမ်းမှာတော့38ရာခိုင်နှုန်းကထောက်ခံပြီးတော့55ရာခိုင်နှုန်းကမထောက်ခံပါဘူး။
ဂျာမနီနိုင်ငံမှာကောက်ယူခဲ့တဲ့စစ်တမ်းအရဒုက္ခသည်တွေနဲ့ခိုးလုံခွင့်ရှောက်ထားသူတွေအနေနဲ့2016ခုနှစ်တွင်တစ်နှစ်မှာ10ချိန်နီးပါးတိုက်ခိုက်ခံခဲ့ရတယ်လို့ဂျာမန်ပြည်ထောင်ဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။2016ခုနှစ်အတွင်းရွှေပြောင်းအခြေချသူတွေကိုစန့်ကျင်တဲ့တိုက်ခိုက်မှုအရေးအတွက်ပေါင်း3,500 ကျော်ဖြစ်ပွားခဲ့ပြီးကလေးငယ်43အပါအဝင်လူပေါင်း960ထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ရဲ့စီးရင်စရာတွေကိုကိုကာပြီးတာဝန်ရှိသူတွေကပြောပါရယ်လက်ဝဲရင်ဒီလင်ကာပါတီအမတ်ဦးလာရယ်ဖတ်ကာကလွှတ်တော်အတွင်းမှမေကွန်ထုတ်မှုကိုပြန်ပြီးတော့တုံ့ပြန်ဖြေကြားတဲ့အနေနဲ့အစိုးရဘက်ကအခုလိုအများပြည်သူသိအောင်ထုတ်ပြန်လိုက်တာဖြစ်ပါရယ်ဒီလိုအကြမ်းဖက်တိုက်ခိုက်မှုတွေကိုအပြင်းထန်ရှုံချကြောင်းဂျာမနီအစိုးရကပြောပါရယ်ပြည်ထရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဂျာမနီအစိုးရရဲ့အကာအကွယ်ပေးမှုကိုရဖို့ကိုယ်နိုင်ငံကိုစွန့်ခွာထွက်ပြေးလာသူတွေအနေနဲ့သူတို့ကိုလုံလုံခြုံခြုံနဲ့ကာကွယ်စောင့်ရှောက်မယ်ဆိုတဲ့မျှော်လင့်ပိုင်ခွင့်ရှိကြောင်းဖော်ပြထားပါရယ်လွန်ခဲ့တဲ့နှစ်နှစ်ကဂျာမနီနိုင်ငံကိုရွှေပြောင်းအခြေချနေထိုင်သူတွေအစုလိုက်အပြုံလိုက်ရောက်လာခဲ့တဲ့အချိန်တွေကိုအဓိကစိုးရိမ်မကင်းဖြစ်နေပြီးနိုင်ငံသားမလိုလားမှုတွေမြင့်တက်နေတာပါရှင်
Your American Than မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုကြေညာပေးနေတာဖြစ်ပါရဲ့ရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့အစိုးရရဲ့အပြစ်ရဆဲရေးလက်မှတ်မထိုးရသေးတဲ့ UNFC ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီခေါင်းဆောင်တွေနဲ့လာမယ့်မတ်လ3ရက်နေ့မှာတွေ့ဆုံဖို့ရှိတဲ့အကြောင်းနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနညွှန်ကြားရေးမှူးဦးစော်ထေပြောတာကိုကိုကပီပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြထားပါရဲ့။ UWSA ဝကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေပန်ခမ်းမှာဖေဖော်ဝါရီလ22ရက်ကနေ24ရက်အထိထိပ်သီးစည်းဝေးပွဲကျင်းပခဲ့ကြတဲ့အစိုးရနဲ့အပြစ်ခတ်ရဆဲရေးသဘောတူစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများစည်းဝေးပွဲကနေနိုင်ငံရေးဆွေးနွေးမှုလှုပ်ဆောင်မဲ့အဖွဲ့ကိုဖွဲ့စည်းခဲ့ကြပါတယ်။အစိုးရကိုယ်စားလှယ်တွေနဲ့ UNFC ကြားထိုင်းနိုင်ငံချင်းမိုင်မြို့မှာဇန်နဝါရီလ23ရက်နေ့ကတရားဝင်မဟုတ်တဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ပြီးနောက်ပိုင်းနှစ်ဖက်တွေ့ဆုံဖို့နှစ်ကြိမ်ကြိုးပမ်းခဲ့မှုပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါင်း6ဘွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ကတောင်းဆိုထားတဲ့အချက်8ချက်ကိုအစိုးရဘက်ကလက်ခံမဲ့ဆိုရင် NCA တနိုင်ငံလုံးဆိုင်ရာအပြစ်ရဆဲရေးသဘောတူစာချုပ်ကိုလက်မှတ်ထိုးမယ်လို့ UNFC အဖွဲ့ကပြောထားပါတယ်။ဒီတော်တွင် UNFC ခေါင်းဆောင်တွေနဲ့တရုတ်အစိုးရကိုယ်စားလှယ်ဖြစ်တဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူးတို့ထိုင်းနိုင်ငံချင်းမိုင်မြို့ကမှမနွေကတွေ့ဆုံခဲ့တယ်လို့ဆိုပါတယ်။တွေ့ဆုံမှုအတွင်းမြန်မာနိုင်ငံငင်းချမ်းရေးအတွက်တရုတ်ဘက်ကကူညီလိုတဲ့ကိစ္စအပါအဝင်ပန်ခမ်းမှာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးစည်းဝေးပွဲအတွင်းဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုတရုတ်ကိုယ်စားလှယ်ဘက်ကမေးမြန်းခဲ့တယ်လို့ဆိုပါတယ်။
လောက်ကျန်တက်ဖြတ်ခံခဲ့ရတဲ့ NLD ဥပဒေအကြံပေးရှေ့နေဥကိုနီနဲ့တနက်သမားပြစ်လိုက်တဲ့ကြီးစံနဲ့တိတ်ဆုံးခဲ့တဲ့အငှားရင်မောင်းဦးနေဝင်းတို့ကိုအာဇာနည်သူရဲကောင်းများအဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကဂုဏ်ပြုပြောဆိုလိုက်ပါတယ်။တနုနေနေကရန်ကုန်မြို့တော်ဝင်နှင်းစီခမ်းမမှာကျင်းပတဲ့သူတို့နှစ်ဦးတိတ်ဆုံးတဲ့တလပြည့်အောင်မေပွဲအခမ်းအနားကို NLD ပါတီကဥဆောင်ကျင်းပခဲ့ရမှာဒေါံဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးဂုဏ်ပြုစကားပြောကြားခဲ့တာပါ။ရှေ့နေကြီးဥကိုနီကိုပညာရှင်တဦးအနေနဲ့ရောရဲဘော်ရဲဘက်တဦးအနေနဲ့ပါအင်မတန်မှလေးစားတန်ဖိုးထားကြောင်းဒေါံဆန်းစုကြည်ကပြောပါရယ်။အထူးသဖြင့်ဥကိုနီဟာဖွဲ့စည်းပုံခြေခံဥပဒေနဲ့ပတ်သက်ပြီးကျွမ်းကျင်တဲ့ဥပဒေပညာရှင်တဦးဖြစ်2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအတွက်အကူအညီဆောင်ရွက်ပေးခဲ့တာကိုချီးကျူးပြောဆိုခဲ့ပြီးဥကိုနီတိစုံမှုဟာ NLD အတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ကြောင်းဒေါံဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒါအပြင်လောက်ချန်သူကိုဝိုင်းဝန်းဖမ်းဆီးပေးခဲ့ပြီးတနက်တန်ရာနဲ့တိစုံခဲ့တဲ့အငှားရင်မောင်းဦးနေဝင်းရဲ့တာဝန်သိစိတ်ဓာတ်ကိုချီးကျူးဂုဏ်ယူမိကြောင်းလဲဒေါံဆန်းစုကြည်ကပြောခဲ့ပါတယ်ရှင်။
တာလီဘန်ခေါင်းဆောင်တယောက်ကအာဖဂန်နိုင်ငံသားတွေကိုဘာသာစကားလေးမျိုးနဲ့တိုက်တွန်းထားတဲ့သစ်ပင်တွေစိုက်ကြဖို့ကြေညာချက်တစောင်ထုတ်ပြန်ခဲ့ပါတယ်။နေဦးရာသီမှာဖြစ်လျက်ရှိတဲ့တိုက်ပွဲတွေတကြော့ပြန်ဖြစ်လာမှဆိုရင်နေကြချိန်မှာအခုလိုကြေညာချက်ထွက်ပေါ်လာတာပါ။တာလီဘန်ခေါင်းဆောင်ကမူဂျာဟီဒင်တွေနဲ့တိုင်းပြည်ကိုချစ်မြတ်နိုးသူတွေဟာသစ်ပင်စိုက်ပျိုးတဲ့ထဲမှာပါဝင်ဆွနွေးရမှာဖြစ်ကြောင်းတနင်္ဂနွေနေ့ကပြောကြားလိုက်ပြီးသစ်ပင်တွေကသဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်ဖို့စီးပွားရေးဖွံ့ဖြိုးဖို့နဲ့ကမ္ဘာကြီးစုပြေးလှပဖို့အရေးကြီးကြောင်းလည်းထည့်သွင်းပြောသွားပါတယ်။တာလီဘန်တွေကဖြုတ်ချပစ်ချင်တဲ့အာဖဂန်အစိုးရကိုတိုင်းတပါကျူးကျော်သူတွေနဲ့သူတို့ရဲ့ကြေးစွာတွေလို့ညှဉ်းပြီးသူတို့ကိုစန့်ကျင်ဖို့စူးစမ်းမြဲစူးစမ်းနေမှာဖြစ်ကြောင်းအဲ့ဒီကြေညာချက်မှာဖော်ပြပါတယ်။ အာဖဂန်အစိုးရအရာရှိတွေကတော့ဒီစကားကိုပယ်ချပြီးလူမှုသဘောထားကိုလိန်လဲလှည့်ပြတဲ့နီလန်းလို့ခေါ်ဆိုခဲ့တယ်လို့တာလီဘန်အဖွဲ့ကကျူးလွန်ထားတဲ့ရာဇဝတ်မှုတွေနဲ့အဖြတ်လုပ်ငန်းတွေအာရုံပြောင်းဖို့သာဖြစ်တယ်လို့လည်းပြောပါတယ်
အမေရိကန်နိုင်ငံရဲ့ရုပ်ရှင်အကယ်ဒမီဆုပေးပွဲဖြစ်တဲ့89ကြိမ်မြောက်အော်စကာဆုပေးပွဲကိုကျမတို့အခုအတန်လှင့်ပြီးမကြာခင်နာရီပိုင်းအတွင်း Los Angeles မြို့မှာကျင်းပတော့မှာဖြစ်ပါတယ်။တနစ်တာအတွက် Hollywood ကထုတ်လုပ်တဲ့အကောင်းဆုံးရုပ်ရှင်ကားတွေကိုရွေးချယ်ချီးမြှင့်မဲ့အော်စကာဆုပေးပွဲကိုကမ္ဘာတဝှမ်းပရိသတ်တွေပါစိတ်ဝင်တစားစောင့်ကြည့်ကြတာဖြစ်ပါတယ်ရှင
်
မခွာညွန်နဲ့မင်းအင်ဂျင်နိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မောင်တော်ခရိုင်အတွင်းမှာဒေသခံမွတ်စလင်တွေကိုနိုင်ငံသားကပြားထုတ်ပြရတဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်မောင်တော်ခရိုင်အတွင်းကဒေသခံမွတ်စလင်တွေကို1982ခုနှစ်နိုင်ငံသားဥပဒေနဲ့မညီပဲနိုင်ငံသားကပြားတွေထုတ်ပေးခဲ့တာကြောင့်ဒါကိုကန့်ကွက်ကြောင်းနဲ့သဆိုင်ရာဝန်ကြီးဌာနအနေနဲ့ပြန်လည်စီစဉ်မှုတွေလုပ်ပြီးတော့နိုင်ငံသားဖြစ်ခွင့်ရရေးလုပ်ငန်းစဉ်မှာဥပဒေချိုးဖောက်သူတွေကိုအရေးယူပေးဖို့ရခိုင်မျိုးသားပါတီANP ကတောင်းဆိုလိုက်ပါတယ်အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကတော့သူတို့အနေနဲ့အစစ်စစ်စီစစ်ဆောင်ရွက်ပြီးမှအတည်ပြုခဲ့ခြင်းသာဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညဝင်းအောင်ကပြောပြပေးပါမယ
်ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောဒေသမှာပြီးခဲ့တဲ့လပိုင်းအတွင်းဒေသခံမွတ်စလင်အနည်းဆုံး53ဦးကိုနိုင်ငံသားကပြားဒါမှမဟုတ်နိုင်ငံသားပြုခွင့်ကပြားတွေထုတ်ပေးခဲ့တာနဲ့ပတ်သက်လို့ဒေသခံရခိုင်တိုင်းရင်းသားတွေကရခိုင်ပြည်နယ်လွှတ်တော်ကိုစာရေးသားတိုင်ကြားကန့်ကွက်ခဲ့ကြပြီးအဲ့ဒီကိစ္စပြန်လည်စီစစ်ပေးဖို့တောင်းဆိုခဲ့တာပါအခုလိုနိုင်ငံသားကပြားနဲ့နိုင်ငံသားပြုခွင့်ကပြားတွေထုတ်ပေးတဲ့ကိစ္စမှာဥပဒေနဲ့အညီဆောင်ရွက်ခဲ့ခြင်းမရှိဘူးလို့ရခိုင်အမျိုးသားပါတီ ANP ရဲ့ဒုက္ခထဒေါ်အေးနုစင်ကဝေဖန်ပြောဆိုပါတယ
်ဒီနိုင်ငံသားဖြစ်ခြင်းဆိုတဲ့ဥပဒေမှာပြဋ္ဌာန်းထားတဲ့အချက်တွေနဲ့မညီဘဲနဲ့ထုတ်ပေးလိုက်ဥပမာပုံမှန်52မှာဆိုရင်လွတ်လပ်ရေးမရမီ1948မတိုင်မီကအခြေတကျနေထိုင်ပြီးတော့မိမိတို့ရဲ့မိဖနှစ်ပါးပါဒီနိုင်ငံအတွင်းမှာမွေးဖွားတယ်သူတို့စီကမွေးဖွားပြီးတော့48နိုင်ငံသားဖြစ်မှုဥပဒေအရဘာကြောင့်မလျှောက်ထားခဲ့ဘူးလဲဆိုတာကိုခိုင်လုံတဲ့အထောက်အထားပြန်နိုင်တဲ့လူတွေမှသာလျင်နိုင်ငံသားပြုခွင့်ကိုရှောင်နိုင်တယ်ဥပဒေနဲ့ညီတယ်ဆိုရင်နိုင်ငံသားပြုခွင့်ပေးနိုင်တာဒါပေမဲ့အဲ့လိုမစီစစ်ပဲနဲ့ဘိုးဘွား၄ယောက်ကိုစီစစ်ပြီးတော့ဒါတွေပြီးပြီးနိုင်ငံသားဖြစ်တဲ့ဆိုပြီးတော့ပြီးနေတယ်အထောက်ထားတွေမြင်ကွင်းတွေကိုကျမတို့မြင်ရတယ်ပြီးနေရတယ်ဒါဥပဒေနဲ့မညီဘူးဆိုတာမျိုးတွေနဲ့ကျမတို့ကနိုင်ငံသားကိစ္စကိုကန့်ကွက်နေရတာဒီလိုလုပ်တဲ့လူတွေအရေးယူပေးပါလို့ပြောနေရတာ
ဒါကြောင့်မို့ဒီလိုကပြားတွေထုတ်ပေးရမှာဥပဒေနဲ့အညီဆောင်ရွက်ခြင်းရှိမရှိသိရအောင်ရခိုင်ပြည်နယ်လွှတ်တော်ထဲမှာဖွဲ့စည်းထားတဲ့နိုင်ငံသားများ၏မူလအခွင့်အရေးနဲ့အထူးကြားနာစုံစမ်းရေးကော်မတီကနေဖေဖော်ဝါရီလ24ကနေ26ရက်နေ့ထိ3ရက်ကြာစုံစမ်းနေပြီးတွေးစီချက်တွေကိုမကြခင်ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌံအစည်းအဝေးခန်းစာတင်သွင်းသွားမယ်လို့သိရပါတယ်။သူတို့အနေနဲ့ဥပဒေအတိုင်းသာအစဉ်စဉ်စီစစ်ဆောင်ရွက်ခဲ့ခြင်းမျိုးသာဖြစ်ကြောင်းအလို့သမားလူဝင်မှုပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်ကျိုင်က VOA ကိုရှင်းပြပါတယ
်။82ခုနှစ်နိုင်ငံသားဥပဒေရနိုင်ငံသားလျှောက်လာမယ်ဆိုလို့ရှိရင်ပထမဆုံးစပြီးတော့စစ်တာမြို့နယ်မှာမြို့နယ်အရှင်နိုင်ငံသားစစ်ဆေးကော်မတီကနေပြီးတော့ဥပဒေတော်လိုလိုနဲ့အညီကန့်ကြီးမှုရှိမရှိဆိုအထောက်အထားတွေဆာရွက်ဆာရမ်းတွေဒီမိသားစုဓာတ်ပုံတွေနဲ့အဆင်အဆင်သူတို့စစ်ဆေးတယ်ကန့်ကြီးပါပြီဆိုလို့ရှိရင်သူတို့ကပြည်နယ်ဒီနိုင်ငံသားစစ်ဆေးရေးကော်မတီကိုဆက်ပြီးတော့တင်ရတယ်ဗျအားလုံးဥပဒေနဲ့ညီတယ်ဆာရွက်ဆာရမ်းတွေပြည်စုံတယ်ကိုက်တယ်ဆိုလို့ရှိရင်ဘိုးကော်မတီကိုတင်ရတယ်ဗျဘိုးကော်မတီမှာလည်းအလို့သမားလူမှုကြီးကြပ်ရေးနဲ့ပြည်တွင်းရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးပါတယ်နိုင်ငံခြားရေးဝန်ကြီးပါတယ်ကာကွယ်ရေးဝန်ကြီးပါတယ်ပြည်ထောင်ရေးဝန်ကြီးပါတယ်အဲ့လိုတက်ဆိုင်ရာဝန်ကြီးဌာနဘောဆိုတာဝန်ကြီးအကြီးအကဲတွေရတယ်ပြီးတော့တစ်ခါထပ်ပြီးတော့စစ်တယ်ဗျဖြစ်ပြီးတော့ဥပဒေလိုဆိုလိုနေတဲ့ကန့်ကြီးတဲ့ဆရာဆန္ဒပြည့်စုံနေဆိုတော့မှဘဟုအားနေပြီးတော့ခွင့်ပြုပေးလိုက်တာအဲခွင့်ပြုပေးလိုက်ပြီးဆိုတော့မှအဲ့ဒီကပြားတွေကိုတက်ဆိုင်ရာပြည်နယ်ကတက်ဆိုင်တက်ဆိုင်ရာမြို့နယ်ကိုပို့ပေးပြီးတော့မှအဲ့ဒီကပြားအဲ့တော့မှထုတ်ပြီးလို့ရတာဗျသူတို့ထင်နေတာမြို့နယ်မှုတယောက်ပဲနောက်တစ်ခုကပြည်နယ်မှုတယောက်တည်းဒါလုတ်ချင်ရလုတ်ပြီးတော့လက်စားပြီးတော့ပေးတယ်လို့ထင်တာအဲ့လိုလုတ်လို့မရဘူးအဲ့ဒါကြီးလဲကျွန်တော်တို့ရှင်းပြပြီ
းနိုင်ငံတွင်းဥပဒေအရနိုင်ငံသားဖြစ်ထိုက်သူတွေကိုခွင့်ပြုသွားရေးကိစ္စကိုတော့ANP ပါတီအနေနဲ့ဘာမှကန့်ကွက်စရာမရှိပဲသဘောတူကြောင်း ANP ပါတီဒုက္ခတာဒေါ်အင်းနုစင်ကပြောပါတယ
်ဥပဒေနဲ့ညီတဲ့လူတွေကိုနိုင်ငံသားပေးပါနိုင်ငံသားဖြစ်တဲ့လူတွေကိုနော်မြန်မာတပြည်လုံးမှာအသက်ရှင်နေထိုင်ခွင့်ပေးပါပေးပြီးရင်နိုင်ငံသားအခွင့်အရေးတွေကိုပေးပါ တရားဝင်ပြီးဖြစ်စေမဝင်ပြီးဖြစ်စေဘင်္ဂလီဟူသမျှရခိုင်ပြည်ထဲမှာနေကြဆိုတဲ့သဘောမျိုးကိုမလုပ်ပါနဲ့ဆိုတာကျမတို့ ANP ကတခြားဝင်ပြောလာတာ
ရခိုင်ပြည်နယ်လွှတ်တော်ရဲ့အထူးကြားနာစုံစမ်းရေးကော်မတီအဖွဲ့ဝင်တွေဟာဝူသီတောင်မောင်းတော်မြို့နယ်တွေကဒေသခံတွေလူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအစိုးရရဲ့နိုင်ငံသားစီစီရေးအဖွဲ့ဝင်တွေနဲ့လည်းလိုက်လံတွေ့ဆုံကြပါတယ်လောလောဆယ်မောင်းတော်မြို့နယ်အတွင်းဒေသခံမွတ်စလင်တွေထဲမှာနိုင်ငံသားအသိအမှတ်ပြုကပ်ပြားရာသာသူ22ဦးနိုင်ငံသားပြုခွင့်ရသူ14ဦးနဲ့သူတို့တွေတဲကသားသမီး18ဦးဟာလည်းနိုင်ငံသားပြုခွင့်ရသူတွေဖြစ်အသိအမှတ်ပြုကပ်ပြားတွေရထားပါတယ်ဒီလိုရတာဟာဥပဒေနဲ့အညီစီစစ်ဆောင်ရွက်ခဲ့ခြင်းမရှိဘူးလို့ယုံကြည်နေတာကြောင့်နိုင်ငံသားအသိအမှတ်ပြုကပ်ပြားထုတ်ပေးရေးအစီအစဉ်တွေကိုယာယီရပ်ဆိုင်းထားပေးဖို့ဒေသခံရခိုင်တိုင်းရင်းသားတွေကတောင်းဆိုနေကြပြီးဒါနဲ့ပတ်သက်လို့မောင်းနှောင်းမှာကန့်ကွက်ဆန္ဒပြတာတွေလုပ်သွားမယ်လို့သိရပါတယ်ခင်ဗျာ
ဟုတ်ပါရှင်များရှင်အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေကြီးဥက္ကိုနီကိုလောက်ကျန်တက်ဖြတ်တာဟာအစွန်းရောက်မျိုးချစ်စိတ်ကြောင့်ဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်လူငယ်ပီပီပုပ်ကိုရေမကျေနပ်ချက်ကနေတက်ခဲ့တဲ့ဆိုတဲ့အထောက်ထားအစလေးရနေတယ်လို့ပြောလို့ရတဲ့အကြောင်းရဲချုပ်စောဝင်းကလည်းပြောပါရယ်ဒီလိုပြောဆိုချက်တွေပေါ် VOE သောတာရှင်တွေကဘယ်လိုမြင်ကြပါသလဲဖေဖော်ဝါရီလ25ရက်စနေနေ့ကလုတ်တဲ့ပြည်ထရေးဌာနရဲ့သတင်းစာရှင်းလင်းပွဲအပေါ်အခြေခံပြီးအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားလို့ရပါတယ်ကိုဆွေးနွေးခြင်းတာကိုစာသားနဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်VOE ရဲ့ဖုန်းနံပါတ်က0923323955လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။သောတာရှင်တွေအနေနဲ့အင်္ဂါနေ့ညတိုင်းလေလိုင်းစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်ပါတယ်။အခုတစ်ခါမှာတော့ American ဆိုရတဲ့အပြောင်းလဲမှာအစိုးရကတော့ Congress လွှတ်တော်ကပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအခိုင်အမာဆက်လက်ထောက်ခံပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့တဲ့မြန်မာနိုင်ငံဆိုင်ရာ American သံမတ်ကြီး Scott Marcia ကို Editor Dawkins Sowin ကတည်သက်မေးမြန်းထားတာကိုနားဆင်ပါရှင
်။မင်္ဂလာပါရှင်
မင်္ဂလာပါ
ဒီနေ့မနေ့အခုလို့တွေ့ဆုံမိမြန်းမိပြီးရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်တမန်ကြီးရှင
် My pleasure
တမန်ကြီးဟာဝိုင်းရင်တန်တမန်တယောက်လည်းဖြစ်တယ်နောက်အာဆီယံဆိုင်ရာအမေရိကန်တမန်ကြီးဖြစ်နေလေနှစ်တော်ကြာတာဝန်ထမ်းဆောင်ခဲ့တာဆိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှာဆိုရင်အာဆီယံနိုင်ငံနဲ့ပတ်သက်လို့အကျွမ်းကျင်ဆုံးပုဂ္ဂိုလ်တယောက်ရဲ့လို့ပြောလို့ရပါတယ်သမ္မတထရမ့်အစိုးရလက်ထက်မှာဂျပန်နဲ့တရုတ်နိုင်ငံကလွဲပြီးတော့ကြံအာဆီယံနိုင်ငံတွေပေါ်မှာထားရှိမဲ့မူဝါဒနဲ့ပတ်သက်ပြီးတော့အခုထိပြောတာမကြားရသေးပါဘူး။ဒါကြောင့်မလို့အမေရိကန်ရဲ့အာဆီယံနိုင်ငံတွေပေါ်အထူးသဖြင့်မြန်မာနိုင်ငံပေါ်မှာဆက်ဆံရေးအကြီးအကျယ်ပြောင်းလဲဖို့ရှိပါသလား။ဒါမှမဟုတ်ဆက်ဆံရေးကအရင်တိုင်းပဲဆက်ရှိနေမှာပါလားရှင့်
Well, first thing I would say, of course, it's very early days of the administration, so I think it's normal that not every detail of the administration's policy.
ပထမဆုံးပြောချင်တာကတော့အမေရိကန်အစိုးရအသည့်အတွက်အချိန်သိပ်ဆောနေပါသေးတယ်။သမ္မတကရောနိုင်ငံခြားရေးဝန်ကြီးကပါဆက်ဆံရေးတွေမူဝါဒတွေနဲ့ပတ်သက်လို့လောလောဆယ်အသေးစိတ်မချပြသေးတာကြောင့်ပုံမှန်သဘောပါပဲ။နိုင်ငံခြားရေးဝန်ကြီးကတော့ပထမဆုံးနိုင်ငံခြားခီးစဉ်စတင်ခဲ့ပြီးတော့ဂျပန်ဝန်ကြီးချုပ်ကလည်းမကြာခင်ကပဲဝါရှင်တန်ကိုရောက်ခဲ့ပြီးပါပြီ။ဝါရှင်တန်ကကျွန်တော်ရဲ့လုပ်ဖို့ကံပတ်တွေစီကမြင်ရကြားတော့တော့အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံဒေသတွင်းနိုင်ငံတွေနဲ့ဆက်ပြီးတော့ဆက်ဆံရေးမှာပါတီကြီးနဲ့စလုံးကအခိုင်အမာထောက်ခံကြပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့အသွင်ကူးပြောင်းရေးအတွက်လည်းအမေရိကန်ကဆက်ပြီးတော့ထောက်ခံသွားမှာပဲဖြစ်ပါတယ
်မကြခင်ကပေါ့နော်တာမတ်ကြီးနဲ့မြန်မာပြည်မှာရှိနေတဲ့အမေရိကန်ကုန်သည်ကြီးတွေနဲ့တွေ့ဆုံတဲ့တဲ့ရင်ကိုတွေ့လိုက်ရပါတယ်ဒီအမေရိကန်လုပ်ငန်းရှင်ကြီးတွေက CSR လို့ခေါ်တဲ့လူမှုတာဝန်သိတဲ့ corporation ကြီးတွေအဖြစ်လိုက်နာကြဖို့အာရုံစိုက်နေကြတယ်လို့ပြောကြပါတယ်လက်ရှိမြန်မာနိုင်ငံရဲ့စနစ်တွေကို American လုပ်ငန်းရှင်ကြီးတွေကဘယ်လိုများသဘောထားကြတယ်လို့သိရပါလိမ့်ရှင
်။ Well, I think they're focused. I don't want to speak for the business people myself, but what I'm hearing
သူတို့ကိုစားပြောပြလို့မရပါဘူး။ကျွန်တော်ကြားသိရသလောက်တော့သူတို့တွေဟာရင်းနှီးမြှုပ်နှံရေးလုပ်ငန်းချက်တွင်ရေးကုန်သွယ်ရေးစတာတွေအတွက်ခွင်လန်းရှောက်ဖွေနေတာတွေကိုအာရုံစိုက်နေကြပါလေ။ဒီလိုခွင်လန်းတွေရှောက်ဖွေရင်းနဲ့မြန်မာလူပေါင်းအတိုင်းဝိုင်းမှာကောင်းမွန်တဲ့မိတ်ဆွေဖြစ်အောင်ရည်ရှိရင်းနှီးမြှုပ်နှံဖို့ဆန္ဒရှိကြပါလေ။ သူတို့ကုမ္ပဏီတွေမှာမြန်မာနိုင်ငံသားတွေကိုအလုပ်ပေးုံတင်မကပဲနဲ့ကျွမ်းကျင်မှုတင်နန်းတွေကိုလည်းပေးရင်အများစုကတော့လူမှုတာဝန်တည်တဲ့ကော်ပိုရေးရှင်းကြီးတွေဖြစ်အောင်အာရုံစိုက်နေကြတာတွေ့ရပါတယ်။တချို့ကုမ္ပဏီတွေကဒီမှာလုပ်ငန်းတွေလုပ်နေတာကြားပါပြီ။တချို့ကလည်းအခုမှစပြီးတော့ပြင်ဆင်နေတာတွေရှိပါတယ်။မြန်မာကုမ္ပဏီလိုပဲသူတို့မှလည်းခွင့်လန်းတွေနဲ့အတူစိန်ခေါ်မှုတွေလည်းရှိကြပါတယ်။မြန်မာဆွေရကဘယ်လိုပုံစံနဲ့ကန်တွယ်နေသလဲရင်းနှီးမြှုပ်နှံမှုအခြေအနေရဲ့ဤဥပဒေလှုပ်ထုံးလုံနီအခြေအနေဘယ်လိုရှိသလဲဆိုတာတွေကိုစောင့်ကြည့်နေပုံရပါတယ်အချိန်ယူရလိမ့်မယ်လို့လည်းထင်ပါတယ်စိတ်ရှိရှိနဲ့စောင့်ကြည့်ရမယ်ဆိုတာကိုနားလည်သဘောပေါက်ကြပုံလည်းရပါ
တယ
်မြန်မာနိုင်ငံကုန်သည်ကြီးများအသင်းဒီမြန်မာလုပ်ငန်းရှင်တွေဘက်မှလည်းအခက်အခဲတွေရှိရလို့ကြားရပါတယ်အမေရိကန်ကနေပိတ်ဆို့မှုတွေရုပ်သိမ်းလိုက်ပြီးဆိုပေမဲ့လို့လေအမေရိကန်ဘဏ်တွေနဲ့မြန်မာပြည်ကဘဏ်တွေလက်ရဲငွေလွှဲပြောင်းတဲ့နေရာမှာအဆင်မပြေသေးတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရစေလို့ပဲသိရပါတယ်။ဒီတော့ဒီဘဏ်စနစ်အခက်အခဲတွေနဲ့ပတ်သက်ပြီးတော့ဘလို့ဖြေရှင်းရင်ကောင်းမယ်လို့ယူဆပါလဲရှင
်။ Sure. I'd say there's a couple things. First, as you mentioned, we've lifted the economic sanctions. So there's absolutely nothing from the US government.in terms of
ဟုတ်ပါတယ်ဘန်လုပ်ငန်းနဲ့ပတ်သက်လို့ပြောစရာတွေရှိပါတယ်ပထမချက်ကတော့အမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုကိုလုံးဝရုပ်သိမ်းပေးလိုက်ပါပြီဒါပေမဲ့နိုင်ငံတကာဘန်လုပ်ငန်းတွေအနေနဲ့ကတော့စီးပွားရေးပိတ်ဆို့မှုရုပ်သိမ်းတာနဲ့ပတ်သက်လို့တချို့မူဝါဒအပြောင်းအလဲတွေအမိလိုက်ဖို့အချိန်ယူဖို့လိုတာကတော့တဘာဝကြပါတယ်ဘန်လုပ်ငန်းကြွန့်ကျင်သူတွေပြောတာကိုနားလည်တော့ပြောရင်တော့ဒီနေ့ကမ္ဘာတစ်ဝန်းမှာစွန့်စားမဲ့ကိစ္စတွေကိုအတော်လေးသတိထားနေကြတယ်လို့ဆိုပါတယ်လုပ်ငန်းတွေပိုတိုးချဲ့နိုင်အောင်စွန့်စားမဲ့အခြေအနေတွေကိုရှော့ချနိုင်မဲ့မြမဘန်လုပ်ငန်းလှုပ်ထုံးလှုပ်နှီးကြီးကြပ်တဲ့စနစ်ကောင်းမွန်တဲ့ဘန်လုပ်ငန်းပတ်ဝန်းကျင်တိုးတက်လာဖို့လိုပါတယ
် Reduce risks and make them more likely and more willing to do business here.
You've been to Kachin State. နောက်တစ်ခုကတာမကြီးဟာဗြိတိရှ်တာမကြီးနဲ့အတူကချင်ပြည်နယ်ကိုသွားရောက်ခဲ့တာကိုတန်ယုံက Facebook မှာတွေ့လိုက်ရပါတယ်။အဲ့တော့တာမကြီးရဲ့ခီးစဉ်ရွေးချက်ကိုသိပါရစေ။တွေ့ကျင်တဲ့သူတွေအဖွဲ့အစည်းတွေနဲ့ကိုတွေ့ကြရပါရဲ့လားရှင်။မြေပြင်အခြေအနေပကတိအနေအထားကိုသိနိုင်ဖို့သွားကြရပါလားရှင
်။ Well, we went for a couple of reasons. One, we travel around a lot throughout the country just
ကျွန်တော်တို့သွားခဲ့တဲ့အကြောင်းရင်းတွေရှိပါတယ်။နိုင်ငံရဲ့နေရာတော်များများကိုကျွန်တော်တို့သွားခဲ့ကြပြီးတော့လူလူနဲ့ထိတွေ့ပြောဆိုရင်းနဲ့ဘာတွေဖြစ်ပျက်နေတယ်လဲဆိုတာတွေကိုပို့ပြီးနားလည်မှုရတဲ့အခွင့်အလမ်းတွေရခဲ့ပါတယ်။ဒီခေတ်စဉ်တွင်းမှာအစိုးရတာဝန်ရှိသူတွေဒေသဆိုင်ရာစစ်တပ်ကတပ်မှုကြီးတွေဘာသာရေးခေါင်းဆောင်တွေအပြင် CSO လူထုခြေပြုအဖွဲ့အစည်းကပုဂ္ဂိုလ်တွေအပါအဝင်ကချင်တိုင်းရင်းတိုင်းဝိုင်းကတက်ဆိုင်သူအတော်များများနဲ့တွေ့ကြရပါတယ်။ NDP ပြည်ရင်းအခြေအနေမဲ့ဒုက္ခသည်စခန်းတွေမှာလည်းဒုက္ခသည်တွေနဲ့စကားပြောကြရပါတယ်။ဒါဟာအတော်လေးအထောက်အကူဖြစ်ပါတယ်။ကချင်ပြည်နယ်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတာနဲ့ပတ်သက်လို့ကျွန်တော်တို့စိုးရိမ်မကင်းဖြစ်နေတာကိုလည်းမိမောင်းထိုးပြခြင်းပါတယ်။ဒီတိုက်ပွဲတွေကြောင့်ပြည်သူတွေအတော်များများနစ်နာနေကြပါတယ်။ NDP ဒုက္ခသည်စခန်းကလူတွေအပေါ်လဲတက်ရောက်မှုတွေရှိပါတယ်။သူတို့အတွက်စာနာမှုအကူအညီတွေပေးတဲ့နေရာမှာအကန့်အသတ်တွေအတော်လေးများပါတယ်။တိုက်ပွဲတွေဖြစ်နေတာနဲ့စာနာမှုအကူအညီပေးကန့်သတ်ချက်တွေနဲ့ပတ်သက်လို့သိပြီးတော့စိုးရိမ်မိပါတယ်။အရေးကြီးတာကပြည်ပခဖြစ်နေတဲ့ဒေသကအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့တောင်တနေရာကနေဘယ်လိုပါဝင်နိုင်မလဲဆိုတာကိုလေ့လာဖို့နဲ့ပြည်ပခတွေကနေရုံထွက်ကြဖို့ဇပွဲဝိုင်းမှာဆွေးနွေးကြရင်းနဲ့ငင်းချမ်းရေးကိုရှေ့ရှုရေးအားပေးတဲ့ခီးစဉ်ဖြစ်ပါတယ်။
From the conflict, sit down and move toward peace.
ငင်းငယ်ရေးနဲ့ပတ်သက်ပြီးတော့ဒုတိယအကြော27ရာစုပင်လုံညီလာခံကိုနေပြည်တော်မှာမတ်လအတွင်းကျင်းပနိုင်လိမ့်မယ်လို့ခန့်မှန်းထားပါတယ်။ဒီတော့ American ပြည်ထောင်စုအနေနဲ့မြမငင်းငယ်ရေးလုပ်ငန်းစဉ်ကိုလေ့လာစောင့်ကြည့်တဲ့အခန်းကနေပဲပါဝင်မှာပါလား။အိန္ဒိယချင်းတရုတ်နိုင်ငံကတော့ငင်းငယ်ရေးလုပ်ငန်းစဉ်မှာထဲထဲဝင်ဝင်ပါဝင်လိုတယ်လို့ပြောထားပါတယ်။ American အနေနဲ့မြမငင်းငယ်ရေးလုပ်ငန်းစဉ်တိုးတက်လာအောင်ဘယ်လိုများတွန်းအားပေးဖို့ရှိပါလဲရှင
်။ Right. I mean first thing I would say is this is a Myanmar process.as it should be
ဒါဟာမြန်မာတို့ရဲ့လုပ်ငန်းစဉ်ပါပဲလို့ပထမဆုံးပြောပြစီဒီလိုပဲဖြစ်တည်ပါတယ်ကျွန်တော်တို့အနေနဲ့ဘယ်လိုမှဝင်ရောက်ဖို့မရှိပါဘူးတခါတလေကျွန်တော်တို့ကနီးပညာပိုင်းနဲ့ပတ်သက်လို့အကူအညီပေးတာ Federalism Federal မူနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေကိုကမကထလုပ်ပေးတာတွေတော့ရှိပါတယ်မိတ်ဆွေကောင်းအနေနဲ့စစ်ဖက်ရပ်ဖက်နဲ့အစိုးရတာဝန်ရှိသူတွေသက်ဆိုင်ရာအစုအဖွဲ့တွေနဲ့တော့ AACC တွစ်ဆုံဆွေးနွေးပြီးတော့သတင်းချက်လက်တွေဖလှယ်တာတွေရှိပါတယ်တခါတလေလဲငင်းချမ်းရေးအတွက်ဒီထမကခြေလမ်းတွေလှမ်းနိုင်ကြဖို့အားပေးဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ဘယ်လိုနည်းနဲ့မှဝင်ရောက်ဆွတ်ဖတ်တာမျိုးမဖြစ်ရလေအောင်အတော်လေးသတိထားပါတယ်။ဒီအဆက်မှာဆက်ပြီးတော့ခြေလမ်းယူဖို့နည်းနည်းစွန့်စားပြီးငင်းချမ်းရေးရအောင်ရေဝုံလုပ်ဖို့လိုပါတယ်။ဒါကြောင့်သက်ဆိုင်သူတွေအားလုံးဒီထမကခြေလမ်းတွေပိုလှမ်းနိုင်ကြဖို့အတွက်ကျွန်တော်တို့အားပေးနေပါတယ်။
encouraging everybody to try to take that extra step.
တမကြီးကတခြားတန်တမန်တွေနဲ့အတူရခိုင်ပြည်နယ်ကိုလည်းမကြခင်ကခီးထွက်ခဲ့ပါသေးရဲ့နော်။ ကုလသမဂ္ဂလူခွင့်ရေးကော်မရှင်ရဲ့အစီရင်ခံစာအရရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခဖြစ်တဲ့ဒေသတွေမှာလူခွင့်ရေးအကြီးအကျယ်ဖောက်ပြနေတာတွေရှိတယ်လို့မှတ်တမ်းတင်ထားတာတွေ့ရပါတယ်။တမ္မကြီးအနေနဲ့အဲ့ဒီဒေသကမြေပြင်နေသားကိုကိုယ်တိုင်လေ့လာခွင့်ရခဲ့တာဆိုတော့ရခိုင်ပြည်နယ်အရေးကိုဘယ်လိုများသုံးသပ်လို့ရပါလဲရှင်။
Well, I was just in Rakhine again about 2 weeks ago. Again,
ဟုတ်ပါတယ်။လွန်ခဲ့တဲ့နှစ်ပတ်ကရခိုင်ကိုရောက်ခဲ့ပါတယ်။ကျွန်တော်တို့အနေနဲ့မြန်မာတိုင်းနိုင်ငံလုံးကိုအောင်မြင်မှုတွေရစေချင်ပါတယ်။ရခိုင်ပြည်နယ်မှာပြည်လဲမှုရရှိရေးဟာလည်းမြန်မာတိုင်းနိုင်ငံလုံးအောင်မြင်မှုရဲ့တစ်စိတ်တစ်ပိုင်းပဲဖြစ်ပါတယ်။ဘယ်လိုနေရာမှာပဲဖြစ်ဖြစ်တနေရာမှာပြဿနာဖြစ်နေရင်တိုင်းနိုင်ငံလုံးအတွက်လည်းတက်ရောက်မှုရှိနေတာပါပဲ။ဒီပြဿနာဟာတကယ်ကိုတိမ်မွေ့နှံ့နေပါတယ်။အော်ဒီဘောလာကိုရန်နေကနေကြာဆောင်လုံချုံရေးစခန်းတွေကိုတိုက်ခတ်ခံမှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပါဝင်နိုင်ငံတော်များများရဲ့အစိုးရတွေကပြစ်တင်ရှုတ်ချခဲ့ပါတယ်။လုံချုံရေးရနေမြေရှင်းလင်းရေးစစ်စီရေးအတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိနေတဲ့ဆိုတဲ့သတင်းတွေကြောင့်လဲကျွန်တော်တို့အလေးနက်စိုးရိမ်မကင်ဖြစ်မိပါတယ်။အတိုင်းပင်ခံပုဂ္ဂိုလ်မကြာခဏပြောနေရတဲ့တရားဥပဒေစိုးမွေးကိုပြန်ကြည့်မယ်ဆိုရင်နိုင်ငံသားစစ်စီရေးလုပ်ငန်းတွေနဲ့တာဝန်ခံမှုတွေလို့အထိပ္ပယ်ဖွင့်နိုင်ပါတယ်။ဒါကြောင့်လဲစုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းပြီးတော့လုပ်နေတာတွေဟာတိတ်ကူအရေးကြီးပါတယ်။လူခွင့်ရေးချိုးဖောက်မှုတွေရှိမရှိအချက်လက်တွေကိုထဲထဲဝင်ဝင်သိရှိအောင်လုပ်ဖို့နဲ့ပွင့်လင်းမြင်သာပြီးတော့ယုံကြည်ရမယ့်နည်းလမ်းတွေကိုကင်တွယ်ရပါလိမ့်မယ်။ချိုးဖောက်မှုတွေရှိခဲ့ရင်လည်းမိမောင်းထိုးပြပြီးတော့တရားဥပဒေအရရေးယူရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေကလူခွင့်ရေးချိုးဖောက်တဲ့အဖြစ်တချို့ရှိပါတယ်။မြန်မာနိုင်ငံထဲမှာဖြစ်နေတာလည်းမဟုတ်ပါဘူး။ဒီကိစ္စဟာအများတန်းလူလူကင်တွယ်ရတာခက်ခဲပါတယ်။ဒီမိုကရေစီခီးမှာတော့ဒီပြဿနာကိုယုံကြည်ကိုးစားလောက်တဲ့စုံစမ်းစစ်ဆေးတာတွေလုပ်ကြရမှာပါတွေ့ရှိချက်တွေကိုအများပြည်သူသိအောင်ချပြဖို့လိုပါတယ်ဒါဟာလွယ်တော့မလွယ်ပေမဲ့အရေးကြီးပါတယ်မြန်မာပြည်သူတွေနဲ့အစိုးရကသာဒီပြဿနာကိုဘယ်လိုကန်တွယ်မလဲဆိုတာဆုံးဖြတ်ကြရမှာပဲဖြစ်ပါတယ်လို့ထပ်လောင်းပြောပြစီတရားဥပဒေစိုးမိုးရေးအပြင်အတိုင်းအဝန်းတစ်ခုကြားကဆက်ဆံရေးကိုစူးစမ်းပြီးတော့ယုံကြည်မှုတိစောက်ကြဖို့နဲ့အရှင်ရလာနဲ့အမြအသေးအတန်လိုအပ်နေတဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်သွားကြရမှာဖြစ်ပါတယ
် Over time of course promoting economic development there which is desperately needed
ညီမအပါဝင်ပေါ့နော်အာရှနိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ဗီဇာမလိုတော့ဘဲနဲ့တော်ရခွင့်ရှိပြီဆိုတဲ့သတင်းအမှားတွေလူမှုကွန်ရက်တွေမှာပြန့်နှံ့နေတာတွေရှိပါတယ်။နောက်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေပေါ့နော်အမေရိကန်အပါဝင်တတိယနိုင်ငံတွေကိုတော်ရခွင့်ရရှိထားတဲ့ဒုက္ခသည်တွေရဲ့စိုးရိမ်မှုတွေအပေါ်မှာတတ်မှတ်ကြီးနေတယ်ဘလို့များတုံ့ပြန်ချင်ပါလဲရှင
်။ So if you're talking about what's happened recently in the United States,So there's been no change in the visa process or the visa rules.
American ဘီရန်ဇူမှာမကြာခင်ကဖြစ်ထွန်းမှုတွေကိုပြောရမယ်ဆိုရင်ကမ္ဘာလက်ခီးသွားအနေနဲ့ဖြစ်ဖြစ်ပညာသင်ဖို့ပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းအတွက်ပဲဖြစ်ဖြစ်အမေရိကကိုသွားခြင်းနဲ့မြန်မာနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာလုံထုံးလုပ်နေတွေကအရင်တုန်းကအတိုင်းအပြောင်းအလဲမရှိပါဘူး။အင်ဘီရိုကသမရလုပ်ပိုင်ခွင့်နဲ့ထုတ်ပြန်လိုက်တဲ့ဗီဇာကန့်သတ်ချက်ကြောင့်ဒုက္ခသည်တွေအမေရိကန်ကိုဝင်ရောက်ရေးကာလတို့ခိုက်တက်မှာမာဒုက္ခတဲ့အချို့လဲတွားလို့အဆင်မပြေဖြစ်ခဲ့တာတွေရှိခဲ့ပါတယ်။အခုတော့တရားရုံးတစ်ခုရဲ့စ조사ကန့်ကွက်ချက်အရသမရအမိန့်ကိုဆိုင်းငံ့လိုက်ပါပြီ။ကျွန်တော်တို့တရားရုံးစနစ်အရအချိန်ယူရတာတွေရှိပါတယ်။တာမန်ပြည်ဝင်ခွင့်တွေကတော့အပြောင်းအလဲမရှိပါဘူး
။ But no change in the visa process.
အခုနောက်ဆုံးပေါ့နော်။ American ပြည်ထောင်စုမှာအစိုးရတည်တက်လာပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအပေါ် American ပြည်ထောင်စုရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတာမန်ကြီးအနေနဲ့ဘယ်လိုများကောက်ချက်ချလို့ရပါသလဲရှင်။
Well, I would just add that for us, the key message is we've had a change of administration in the United States. That's not unusual. There'll be some changes.
American ပြည်ထောင်စုမှာအစိုးရအသစ်ပြောင်းလဲသွားတာပုံမှန်သဘောပါပဲ။အပြောင်းအလဲတချို့တော့ရှိနိုင်ပါတယ်။မြန်မာနိုင်ငံမှာငြင်းချမ်းပြီးတော့တာယာဝါပြောရေးအတွက်ကွန်ဂရက်လွှတ်တော်ပါဝင် American အစိုးရကမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးငြင်းချမ်းရေးလုပ်ငန်းစဉ်နဲ့တာယာဝါပြောရေးတွေကိုအခိုင်အမာတန်ဓေဌာန်ချပြီးတော့ဆက်လက်ထောက်ခံနေပါတယ်ဆိုတာကိုထပ်လောင်းပြောချင်ပါတယ်။
Prosperous and peaceful country.
ကျေးဇူးအများကြီးတင်ပါတယ်ရှင
်။မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းကိုတော်တာရှင်တွေနားဆင်ကြကြရတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနဲ့ခင်မတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ29ရက်တင်းသားနေ့မနက်ခင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီး9နိုင်ထိလိုင်းဒိုမီတာ32 40နဲ့50အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်လေးထဲမှာဆိုရင်တော့
ဒေါန်ဆန်းစုကြည်နဲ့ NLD အစိုးရဦးဆောင်ကျင်းပနေတဲ့27ရာစုပင်လုံညီလာခံကျင်းပဖို့ရက်ပိုင်းလောက်ပဲလိုတော့မယ့်အချိန်ငင်းငယ်ရေးလုပ်ငန်းစဉ်ကိုစိန်ခေါ်
တဲ့ဝါချီလန်ပြည်ရင်းစစ်တကြောပြန်ပြင်းထန်လာနိုင်သလားဆိုတဲ့ကောင်းစဉ်နဲ့ဦးစီသူအောင်မြင်ကပြည်ရင်းသုံးသက်ချက်စီစဉ်မှာဆွေးနွေးထားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါ။ဒါပြင်မြန်မာပြည်ကပေးစာများထူးခြားစံပြသတင်းများစာရတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့မဲအေးသနာကျော်တင်ဆက်ထားတဲ့မြန်မာပြည်မှပေးစာများစီစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်เนาะအခုအရင်ဦးဆုံး VOE အစီအစဉ်ကိုနားဆင်ပြီးကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်တချို့ရဲ့အစာတွေကိုပြောပြပေးခြင်းပါတယ် Facebook ပေါ်ကမိုဟာမက်အစာလေးကငင်းညမ်းပါစေမြန်မာပြည် VOA မင်္ဂလာပါပြည်သူတွေအတွက်သတင်းကောင်းဖြစ်ပါစေမြန်မာပြည်သူအပေါင်းပျော်ရွှင်ချမ်းမြေ့ကြပါစေအေဂျင့်တာယာပြည်မြန်မာဖြစ်ပါစေလို့ဆုတောင်းပေးလာပါတယ်စောင်းရင်ကတော့ကြီးကြီးလင်းလင်းနားထောင်ရတဲ့အတွက်အထူးဝမ်းသာပါတယ်တဲ့နောက်လဲဒီထက်မကကောင်းတဲ့အစီအစဉ်တွေကိုထုတ်လွှင့်နိုင်ပါစေဆုပြုဆန္ဒပြုလာပါတယ်ရှင်ဟုတ်ကဲ့အခုလိုမျိုးနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျွန်တော်တို့ VOA ကနေ့စဉ်ထုတ်လွှင့်ပေးတဲ့သတင်းလွှာတွေပေါ်မှာသောရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာကြတဲ့အစားတွေကိုလည်းဆက်ပြီးတော့ဝင်မျှပေးကြပါမယ်နော်ပြခဲ့တဲ့သတင်းပတ်တွေမှာမက်ကွန်ပျူတာတင်ဆက်ပေးခဲ့တဲ့သတင်းတပုတ်ဖြစ်ပါတယ်။ဒုတိယအကြိမ်ပြည်အောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုဒီလောက်ကောင်ကနေပြီးတော့ရှေးလာတီရက်ရွှေဆိုင်လိုက်တယ်လို့ညီလာခံအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုလည်းဒေသအသီးသီးမှာကျင်းပတာကျင်းပဖို့စီစဉ်နေတာတွေရှိပါတယ်။ဒီ27ရာစုပင်လုံညီလာခံကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့သတင်းတင်ပြခဲ့တာကိုရေးလာတဲ့သောရရှင်တွေထဲမှာတော့ကိုဒွန်လေးဆိုတဲ့သောရရှင်ကတိုင်းသောအဖွဲ့တွေအနေနဲ့ခေါင်းဆောင်တဦးချင်းစီရဲ့အစိမ့်နေသဘောထားပေါ်မှာအဓိကအမှုမတီးပဲနဲ့တစ်ဖွဲ့လုံးနှိမ့်နိုင်ပြီးလောက်ကင်ကြမှာရပါမယ်ဆိုပြီးရေးလာပါတယ
်ကျွန်တော်တို့ရဲ့အဖွဲ့တစ်ဖွဲ့ချင်းစီကခေါင်းဆောင်တဦးချင်းရဲ့စိတ်နေသဘောထားတွေအပေါ်မှာမူတည်နေတာပါဒါကဘာလို့ပြောလဲဆိုတော့ခေါင်းဆောင်တယောက်ပေါ်ပဲတည်တယ်အဖွဲ့အစည်းနဲ့ဆုံးဖြတ်တာမဟုတ်ဘူးလို့ပြောတဲ့အနေထားဖြစ်နေပါတယ်ပုဂ္ဂိုလ်ရေးစီးပွားရေးနိုင်ငံရေးလူမျိုးရေးဘာသာရေးတွေတစ်ခုခုဆွဲရှိရင်ဘလို့မှညှိလို့မရနိုင်တဲ့အနေထားတစ်ခုပါဖွဲ့စည်းရေးအတွင်းမှာအမြင်မျိုးမျိုးရှိနေပါတယ်။ဒါတွေကိုအမြင်တူအောင်မလုပ်ကြဘူးဆိုရင်နောက်ထပ်ခွဲထွက်ပြီးတိုက်ကြအောင်မယ်။မငြင်းချမ်းပါဘူး။တဖွဲ့ချင်းကကော်မတီတွေဖွဲ့ဆုံးဖြတ်ချက်ချပြီးညီလာခံမှာတင်ပြရမျိုးလုပ်တင်ပါတယ်။တိုင်းသားအရေးဆိုတာခေါင်းဆောင်တယောက်ချင်းစီရဲ့အရေးလို့လုံးဝမှတ်ယူလို့မရကြပါဘူးခင်ဗျာ။
တဖွဲ့လုံးတေချာစဉ်းစားဆုံးဖြတ်ပါရပါမယ်လို့ဒီသောရရှင်ပြောလာခဲ့တာပါ။ဝင်းချော်ဆိုတဲ့သောရရှင်ကတော့ငင်းရဲရဲညီလာခံကငွေကုန်ပေါက်တစ်ခုပါဆိုပြီးတော့ခုလိုသူ့ရဲ့အမြင်ကိုရေးလာပါတယ်
။ငင်းရဲရဲညီလာခံလို့လေနိုင်ငံတော်ပတ်စံကုန်လေပါပဲပြည်သူဆင်းရဲလေပါပဲတိုင်းရင်သားလို့နာမည်ပေးထားတဲ့ပြည်နယ်တွေမှာထိုးစစ်တွေဆက်ပြီးတော့ဆင်နွှဲလေဖြစ်နေမှာပါပဲအမေကန်ငိမ့်ငိမ့်လုံနေကြတာပါပြည်နယ်တိုင်းရင်သားတွေကတော့နေ့တိုင်းမဝရေစာစားပြီးစစ်တံကိုခံနေရပါတယ်တိုင်းရင်သားတပ်မတော်တွေကိုအကြမ်းဖက်လူဆိုးတခိုးလို့အမိတက်ပါတယ်ပြည်နယ်တွေရဲ့တယံဇာတာတွေကိုအာဏာရှင်ဗမာတပ်မတော်အတွက်အသုံးချပါတယ်တေတော့လဲတိုင်းရင်သားအမိပေးထားတဲ့လူတွေတေးရပါတယ်ဘယ်တော့မှငြိမ်းချမ်းရမှာမဟုတ်ပါဘူးမြန်မာနိုင်ငံမှာတိုင်းရင်းသားတွေအတွက်ဘာအခွင့်အရေးမှမရှိပါဘူးလွတ်လပ်ရေးအရာတာလည်းမခံစားရပါဘူးဒီအတန်တွေကိုကြားရင်နားမခံတာဖြစ်ရပါတယ
်မောင်ဝဆိုတဲ့တော်ရရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့သူရဲ့အမြင်ကတော့
ခေါင်းဆောင်ပုဂ္ဂိုလ်ရဲ့အခန်းကဏ္ဍဟာအလွန်အရေးကြီးပါတယ်ပြည်တော်စုတစ်ခုလုံးအတွက်ကတော့တွေးဆွန်ဆွေးနွေးဖြေရှာတာဟာခေါင်းဆောင်တူဦးချင်းစီတဲ့ပိုပြီးပါဝါကြီးတယ်လို့ထင်ပါတယ်
အရေးဆက်လိုက်တော့သောရရှင်ရဲ့အားလုံးကတွေးဆွန်ဆွေးနွေးအဖြေရှာတဲ့ဤကိုအလေးတာတာတွေးရပါတယ်နော် အခုတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေလီတပုတ်နဲ့ဖြောပြေးပေးကြပါလိမ့်ရှင်။ Billboard Hot 100တေးစီမှာနံပါတ်10တဲ့ကိုပထမဆုံးဒီတစ်ပတ်ရောက်လာတဲ့တခြင်းလေးတပုတ်နဲ့ဖြောပြေးပေးကြတာပါ။ဘာဘီရွန်ကျွန်းသူဒေးဒေးဂျေပေါ့ပ်အဆိုတော့ Rihanna ရဲ့နံပါတ်8ချက်မြောက်ဒေးတပြား Andy ဆိုတဲ့ဒေးတပြားမှာပါတဲ့ Love on the Brain ဆိုတဲ့တခြင်းမှာ Billboard Hot 100 Billboard Hot 100ဖြစ်ဆုံးဒေးတရာစင်မှာနံပါတ်8ချိတ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာနံပါတ်73ကနေဒီတစ်ပတ်မှာမှနံပါတ်10တဲ့ကိုရောက်လာတာဖြစ်ပါတယ်။ဒီတဲ့ချင်းကို Rihanna ကိုယ်တိုင်ကလည်းပါဝင်ပြီးတော့ရေးဆက်ထားတာဖြစ်ပါတယ်။1950ပြည့်လွန်1960ပြည့်လွန်ကာလတွေမှာအထူးခေတ်စားတဲ့ Soul Belly တဲ့ချင်းပုံစံမျိုးကိုအာရုံခံစားပြီးတော့ရေးဖွဲထားတာပါ။ဒီတဲ့ချင်းကြောင့် Rihanna ကိုနာမည်သိကြီးတဲ့ Soul အဆိုတော်ကွဲလွန်သူ Amy Winehouse နဲ့တောင်မှနှိုင်းယှဉ်ပြီးတော့ချီးကျူးကြတာတွေရှိပါတယ်။စီးပွားရေးရှုထောင့်ကပြောမယ်ဆိုရင်လည်းဒီတဲ့ချင်းအောင်မြင်မှုတွေကတော့ပိုလန်မှာနံပါတ်1ပြင်သစ်နဲ့နယူးဇီလန်မှာနံပါတ်20တဲ့ဝင်ပြီးတော့တခြားနိုင်ငံတွေမှာနံပါတ်40တဲ့ဝင်တာတွေရှိပါတယ်။အခု Billboard Hot 100စီးရင်ကတော့နံပါတ်8နဲ့နံပါတ်10တဲ့ကိုပထမအဦးဆုံးချိန်ဝင်လာပြီးတော့ဒီသချင်းကအကောင်းဆုံး10ပုတ်စီးရင်ဝင်အပုတ်30မြောက် Rihanna ရဲ့သချင်းဖြစ်ပါတယ်။ဒီသချင်းနဲ့ပဲသူကသူ့ရဲ့ Anti ကဘာလဲအဖျော်ပြေးပွဲတွေနောက်ပြီးတော့2016 Billboard ဂီတဆုချင်းမြင့်ပွဲ2016 MTV ဂီတဆုချင်းမြင့်ပွဲတွေလို့ဆုချင်းမြင့်ပွဲကြီးတွေမှာသူဒီတဲ့ချင်းနဲ့ဖြောပြေးသွားခဲ့ပါလေ Rihanna တီဆိုတဲ့ Love on the Brain ဆိုတဲ့တဲ့ချင်းကိုနားဆင်ကြည့်ပါအောင်နော် What you want from me What you want from me And try to buy your pretty heart the price to hide Baby you got me like gold You love when I fall apart So you can put me together and throw me against the wall. Baby, you got me like I Don't you stop loving me. Don't quit loving me. Just stop loving me. Oh, and babe, if it's fine, we'll fight.Just to get close to you, could we burn something today? And I'll run for miles just to get it safe.ဆိုထားတဲ့ Love on the Brain ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးပြီးခဲ့တဲ့သတင်းပတ်တွင်ကျမတို့ view တွေကသတင်းတင်ဆက်ပေးခဲ့တာတွေနဲ့ပတ်သက်ပြီးတော့တော်ရရှင်နေဒီသတင်းတွေပေါ်မှာတို့အမြင်တွေကိုတုံ့ပြန်ရေးသားလာကြတာတွေကိုပြောပြပေးကြပါတယ်နော်။အပြည့်ခန့်ရယ်စဲရေး NCA စာချုပ်မှာလက်မှတ်မရေးထိုးရသေးတဲ့တိုင်းသားလက်နက်ကိုင်တွေရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကိုမိုးစွာသတင်းတပုတ်တင်ပြခဲ့တာရှိပါတယ်။တော်ရရှင်ဦးလာမြင့်ကသူ့လူမျိုးငါလူမျိုးဆိုတဲ့လူမျိုးစွဲတွေမထားကြပါနဲ့ဆိုပြီးတော့အခုလိုသူ့ရဲ့အမြင်ကိုရေးလာပါတယ်။
သူ့လူမျိုးငါလူမျိုးစတဲ့လူမျိုးစွဲငါနေရငါပြည်နယ်ဆိုတဲ့နေရာစွဲအဲ့ဒီအစွဲတွေကိုဖျောက်တင်နေပါပြီအဲ့ဒီအစွဲတွေမပါတဲ့တကယ်ညီရန်အကိုစိတ်နဲ့တောင်တန်းမြေပြတ်မကြံအားလုံးညီညွတ်တဲ့စိတ်ထားနဲ့တပြည်တည်းဆိုတဲ့စိတ်ထားပေါ်ခြေခံပြီးတော့နေလာခဲ့ကြလို့ပြည်အောင်စုနိုင်ငံရဲ့ဆိုပြီးတော့ပေါ်လာခဲ့တာပါညီညွတ်မှုရဲ့အရာတာပါတပြည်တော်စနစ်ကိုပုံဖော်ပြီးတော့တိုင်းသားအားလုံးသမရဖြစ်ခွင့်ဝန်ကြီးချုပ်စီဦးစီးချုပ်ဖြစ်ခွင့်ဒန်းတူအခွင့်အရေးကိုအာမခံတဲ့ဥပဒေပြဋ္ဌာန်းခဲ့တာပါအရင်တော့ကအားနည်းချက်တွေရှိခဲ့တယ်ဆိုရင်တော့မှခုချိန်ကစပြီးတော့တောင်တန်းမြေပြတ်မခွဲခြားဘဲနဲ့ရှိနေတဲ့ဗန္ဓာရေးအခြေအနေပေါ်မူတည်ပြီးတော့နောက်ကျနေတဲ့ဒေသတွေပြည်နယ်တွေကိုဦးစားပေးမြင့်တင်တပြေးညီတိုးတက်လာအောင်လို့ငွေကြေးပို့စိုက်ထုတ်သုံးဆွဲဒါတွေမှာပို့ပြီးတော့အာယုံစိုက်ပေးကြရင်မကောင်းဘူးလားဗျာတပြည်တော်စနစ်ကိုတိုင်းရင်းသားတိုင်းယုံကြည်ကြည်နဲ့စုပေါင်းတည်ဆောက်ရင်မဖြစ်နိုင်စရာမရှိဘူးလို့ယုံကြည်မိပါရဲ့
တပြည်တော်စနစ်ကိုတိုင်းရင်းသားတွေယုံယုံကြည်ကြည်နဲ့စုပေါင်းတည်ဆောက်နိုင်ရင်ဖြစ်ရပါမယ်ဆိုပြီးတော့ဦးလာမြင့်ကရေးလာတဲ့အချိန်မှာဇော်ဇော်ဆိုတဲ့တော်ရရှင်ကတော့
မငြိမ်းချမ်းစေခြင်းနဲ့လူတို့ချို့ရဲ့မြောက်ထိုးပင့်ကော်တင်းခွဲတက်ရှူတဲ့လူရက်တွေကိုတတိထားပြီး
တနိုင်ငံလုံးအေးအတူပူအမျှညီညွတ်ကြစေချင်ပါတယ်။သူတလူငါဓမင်းနဲ့တတော်တကြဖလုံးနေသည်မြကာလပတ်လုံးဘယ်ပြည်နယ်မှဖွံ့ဖြိုးတိုးတက်လာမှာမဟုတ်ပါဘူး။စစ်ကိုအခြေခံပြီးလက်နက်ကင်တိုက်ခိုက်နေသည်မြဒီထက်ပိုဆိုးလာဖို့ပဲရှိပါတယ်။လက်နက်ကင်ပြည်သူလူထုကိုအကျိုးမပြုလူတစုလူတစ်ဖွဲ့ကကြီးဆိုးချဲလဲအနိုင်ကျင့်တရားဥပဒေဆိုတာဘာမှမသိပညာရေးကျန်းမာရေးလူမှုရေးစီးပွားရေးအဖက်ဖက်ကနှိမ်ကျပညာမဲ့တွေပေါ်အောင်လုပ်ဘာမှမသိနားမလဲတဲ့တိုင်းရင်းသားတွေရဲ့ဘဝတွေကိုချနှင်းပြီးလူတစုလူတစ်ဖွဲ့ရဲ့ကိုကြိုးစီးပွားအတွက်ပေးဆက်ခဲ့ရတဲ့အသက်တွေဘဝတွေအချိန်တွေတိတ်နှမျောဖို့ကောင်းပါတယ်နှစ်ပေါင်း60ကျော်တိုက်လာတဲ့ဆက်ဘာတွေများပူပြီးထူးခြားတိုးတက်လာပါသလဲတိုင်းပြည်ချွတ်ချုံကြအမွဲကြီးမွဲခဲ့ပြီလူစင်မမီတဲ့ဘဝတွေနဲ့နေခဲ့ရတဲ့အချိန်တွေကြာခဲ့ပြီခြံစည်းရိုးနိုင်ငံတွေရဲ့အဆင့်ကိုမှီအောင်မနှဲစူးစမ်းရုန်းကန်ရအောင်ပဲကဘာကြီးကြည့်ကြပါကိုယ့်လူမျိုးကိုယ့်နိုင်ငံကိုတိုးတက်စေချင်တယ်ဆိုရင်မိမိတို့ရဲ့ကိုကြိုးအတ္တတွေကိုစွန့်ပြီးနိုင်ငံကောင်းကျိုးအတွက်စစ်ပွဲတွေရကြပါတော့အခုလိုခေါင်းဆောင်ကောင်းတယောက်ပေါ်လာဖို့ဆိုတာမလွယ်ပါဘူးဒါကြောင့်ညီကိုတို့ကောင်းဆောင်ရဲ့နောက်ကိုယုံကြည်စိတ်ချစွာလိုက်ပါပူပေါင်းဆောင်ရွက်ကြပါလို့အနုအညွတ်မေတ္တာရက်ခံပါတယ်။ဒူတိုင်းပြည်ကြီးတာယာဝါပြောပါစေလို့ဆန္ဒပြုပါတယ်
။မငိမ့်တဲ့စေခြင်းနဲ့လူတွေရဲ့အမြောက်ထိုးပင့်ကောတက်ရှုံမှုတွေကိုနားမယောင်ပါနဲ့ဆိုပြီးတော့ဒီတော်ရရှင်တိုက်တွန်းလာတာဖြစ်ပါတယ်။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်။တေးတောင်းလာတဲ့တော်ရရှင်တွေကိုလည်းအလှည့်ပေးချင်ပါတယ်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တတအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတော်ရှင်တွေစီကပြောစရာရှိတာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။ခုတော့တိချစ်တော်ရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။မိုးညင်းရောက်တငယ်ချင်းတက်စော်ရဲ့56နှစ်မြောက်မွေးနေ့အတွက်စိုင်းရီဆိုင်ရဲ့နေသိဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါတယ်။ဆိုပြီးတေးတောင်းလာတဲ့တော်ရရှင်ကတော့မော်လိုက်ကတငယ်ချင်းစော်ကြီးဖြစ်ပါရစေ။သူကတော့2016ရဲ့နေ့တွေကအီးမေးလ်ပေးပို့လာတာဖြစ်ပါတယ်နော်။မွေးနေ့ကတော့ဘယ်နေ့အတွက်လို့လဲရေးမထားပါဘူး။ဒါကြောင့်ဒီနေ့ပဲသူရဲ့မိုးညင်းရောက်တငယ်ချင်းတက်စော်အတွက်မွေးနေ့မြစ်တာဒီလက်ဆောင်တချင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်။စိုင်းရီဆိုင်တည်ဆိုထားတဲ့နေသိဆိုတဲ့တချင်းကိုမွနေ့ရှင်ရောတော်ရရှင်တွေအားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။အရှိစီမာယောင်မီလေးတန်လို့လာပြီ။မောလင်နာမဲထာတော်ညီမလေးရဲ့အချင်းဆိုရာလူကိုမဆောင်ဘူးလေးခွေ။ကိုလက်ကိုတန်ရှင်ထား
ိုင်သိဆိုထားတဲ့နေသိဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေယဉ်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ video ကိုလည်းစာရေးကြပါအောင်နော်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။ရမောင်ရဲ့အိမ်မက်ဆိုးကတို့လာပြီ။လောင်ဟောင်းဆက်မသွားဖို့အမဟောင်းဆက်မမဖို့ပြင်ဆင်ဖို့လိုတဲ့အခွင့်ကောင်းပါပဲ။ညိုရီဖြည့်ဖြောင်းစွတွေးရင်လို့လဲတွေးစွဒီနေ့တင်ဟာတို့အောင်မြင်မှုအသေးတွေပြီလာမယ
်မေဒနာကြောတင်ဆက်ထားတဲ့မြန်မာပြည်မှာပိစာများစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOE ကိုစာရေးသားပေးပို့ကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရရှင်။အခုတစ်ခါမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။ဝါချေလန်ပြည်တွင်းစစ်တကြော့ပြန်ပြင်းထန်လိုက်နေတာဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်မှာဆွေးနွေးတင်ပြထားပါတယ်။မဲအင်ဂျင်နီယာကကူညီတင်ဆက်ထားတာကိုနားဆင်ပါရှင်။
ဒေါ်ဆန်းစုကြည်နဲ့ NLD အစိုးရဦးဆောင်ကျင်းပနေတဲ့27ရာစုပင်လုံညီလာခံကျင်းပဖို့ရက်ပိုင်းလောက်ပဲလိုတော့မယ့်အချိန်ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုစိန်ခေါ်တဲ့ပြောဆိုမှုတွေလှုပ်ရှားမှုတွေထွက်ပေါ်လာပါတယ်။အဲဒါကတော့ဖေဖော်ဝါရီ22ကနေ24ရက်နေ့အထိ UWSC ဝါတက်ဖွဲ့ထိန်းချုပ်ရာပန်ခမ်းမှာကျင်းပတဲ့အစိုးရနဲ့ NCA စာချုပ်မှာလက်မှတ်ထိုးမထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့မျက်နှာစုံညီအစည်းအဝေးပွဲပါ။ဒီအစည်းအဝေးကနေ NCA စာချုပ်ကိုလက်မခံပဲအပြစ်ခတ်ရက်စရေးဆိုင်ရာနောက်ထပ်ဆွေးနွေးမှုသစ်တွေပြုလုပ်ဖို့တောင်းဆိုလိုက်ပါပြီ။ဒီစည်းဝေးမတိုင်ခင်ကတည်းက UWSA အဖွဲ့ဟာစာတန်းတစ်စောင်ရေးသားပြုစုပြီးဒုံဆန်းစုကြည်အပေါ်သဘောထား NCA စာချုပ်အပေါ်သဘောထားပင်လုံစိတ်ဓာတ်ဆိုတာကိုအဓိပ္ပာယ်ဖွင့်ဆိုမှုပြုလုပ်ခဲ့ပါတယ်။ထူးခြားတာကတော့အဲ့ဒီစည်းဝေးကိုအထူးဧည့်သည်တော်နှစ်ယောက်ဖိတ်ကြားခဲ့ပြီးအဲ့ဒီတည်းက DKBA ခွဲထွက်ခေါင်းဆောင်စောဆောင်းအောင်တက်ရောက်ခဲ့ပါတယ်။ပန်ခမ်းထိပ်သီးစည်းဝေးဟာဘယ်လိုမျိုးလဲ။အဲ့ဒီစည်းဝေးရလဒ်တွေဟာဒေါ်ဆန်းစုကြည်ဥဆောင်အောင်ထဲပေါ်နေတဲ့ငញ្ញញရေးလုပ်ငန်းစဉ်ပေါ်ဘလို့ကြရရက်ခတ်သွားနိုင်တယ်လဲဆိုတာဒီကနေ့ဆွေးနွေးတင်ပြသွားပါမယ်
။ထိပ်သီးစည်းဝေးမှာ UWSA ကောင်းဆောင်ပေါ့ယူချန်းကအဖွင့်မိကွန်းပြောပါတယ်။သူပြောတာကမြန်မာနိုင်ငံထဲကပြည်တွင်းစစ်ပဋိပက္ခပြဿနာကို1993ခုနှစ်မှာအရင်စစ်အစိုးရကအမျိုးသားညီလာခံနီးနဲ့ဖြေရှင်းခဲ့တဲ့အကြောင်း2011ခုနှစ်နောက်ပိုင်းသမရဦးသိန်းစိန်အစိုးရနဲ့လက်ရှိဒေါအောင်ဆန်းစုကြည်ကလည်းဖြေရှင်းဖို့ကြိုးစားနေကြောင်းဒါပေမဲ့ပြဿနာကိုမဖြေရှင်းနိုင်သလိုပြည်ရင်းစစ်လည်းရက်စဲသွားခြင်းမရှိမြမတက်မတော်ကလည်းဒီကနေ့အချိန်ထိတိုင်းရင်းသားတွေကိုစစ်ပွဲနဲ့နှိပ်စက်နေစေဆိုပြီးဆွဆွဲပြောဆိုခဲ့ပါတယ်။အရင်သမရဦးသိန်းစိန်အစိုးရနဲ့လက်ရှိဒေါအောင်ဆန်းစုကြည်တို့က NCA စာချုပ်ကိုအခြေခံတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ချမှတ်ကျင့်သုံးနေတဲ့အကြောင်းအဲ့လိုကျင့်သုံးတဲ့အတွက်လက်နက်ကိုင်တိုင်းရင်းသားတွေအကြားအုပ်စုသုံးစုကွဲသွားစေတဲ့အကြောင်းတိုင်းရင်းသားတွေအတွက်အကျိုးမရှိဘူးလို့ဆိုပါရယ်။ဒါကြောင့်နောက်ပိုင်းနိုင်ငံရေးဆွေးနွေးမှုပုံစံမှာမြန်မာတွေရဲ့ဆွေးနွေးမှုပုံစံမြန်မာတွေကဥဆောင်ဥရွက်ပြူတာတွေကိုခွင့်မပေးနိုင်တော့ဘူးလို့ဆိုထားပါရယ်။အစည်းအဝေးမှာပေါ့ယိုချန်မိကွန်းမပြောခင် UWSC ကကြိုတင်ဖြန့်ဝေထားတဲ့စာရင်းမှာတော့ဒီထက်ပြင်းထန်တဲ့စကလုံးတွေတုံးဆွဲပြီးဒေါအောင်ဆန်းစုကြည် NCA စာချုပ်နဲ့မြမတက်မတော်ကိုတိုက်ခိုက်ထားတာတွေ့နိုင်ပါတယ်
။နောက်ပြီးဒေါအောင်ဆန်းစုကြည်ကောင်ထဲပေါ်တဲ့27ရာစုပင်လုံညီလာခံနဲ့ပင်လုံစိတ်ဓာတ်ဆိုတဲ့စကလုံးကိုဝေဖန်ပါတယ်။ဒေါအောင်ဆန်းစုကြည်ပြောနေတဲ့ပင်လုံစိတ်ဓာတ်ဆိုတာဟာအရင်သမိုင်းမှာချုပ်ဆိုခဲ့ဘူးတဲ့ပင်လုံစာချုပ်နဲ့ကွာခြားနေကြောင်းအတိပ္ပယ်မတူတဲ့အကြောင်းဒေါအောင်ဆန်းစုကြည်ပြောတဲ့ပင်လုံစိတ်ဓာတ်မှာခွဲထွက်ခွင့်ဆိုတာပါမလာတော့ကြောင်းတိုင်းသားခွင့်ရေးဆိုတာလည်းမရှိကြောင်းဒါတော့တိုင်းသားတွေကအဲ့ဒီကိစ္စဆွေးနွေးတယ်လို့မကြားသိရကြောင်းဒါကြောင့်ထိပ်သီးဆွေးနွေးမှာအဲ့ဒီစကလုံးကိုအဓိပ္ပာယ်ဖွင့်ဆိုဖို့ကြိုးစားမယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်အဲ့လိုဖော်ပြတဲ့အတိုင်းအပိသက်ညင်ညာချက်မှာ ပင်လုံစာချုပ်နဲ့ပတ်သက်ပြီးဝါတက်ဖွဲ့ကပြည်သူထားတဲ့စာတမ်းပါဖော်ပြခြင်းအတိုင်းအတည်ယူခဲ့ကြပါတယ်။နောက်တော့ NCA စာချုပ်ကိုဝေဖန်ပါတယ်။ NCA စာချုပ်ဟာစစ်ရေးအတွက်ချုပ်ဆိုထားတဲ့စာချုပ်မဟုတ်တလို့နိုင်ငံရေးအရသဘောတူညီချက်တွေလည်းမပါကြောင်းဟိုမရောက်ဒီမရောက်စာချုပ်ပဲဖြစ်ကြောင်းစာချုပ်ထဲမှာပါတဲ့အချက်တွေကလည်းလိုသလိုအဓိပ္ပာယ်ဖွင့်နိုင်တဲ့အကြောင်းဒါကြောင့်မြန်မာတပ်မတော်က NCA စာချုပ်ကိုလိုရာအဓိပ္ပာယ်ဖွင့်တာကြားရကြောင်းဖော်ပြထားပါတယ်။ဒါကြောင့်လည်းနောက်ပိုင်းထုတ်တဲ့ကြေညာချက်မှာNCA ကိုလက်မခံပဲအခြားအပြစ်ခတ်ရစေးရေးစာချုပ်တနည်းဆွေးနွေးမှုအစ်စ်တင်နဲ့အစားထိုးမယ်လို့ထုတ်ပြန်ခဲ့တာဖြစ်ပါတယ်
။အစည်းအဝေးကိုတက်ဖို့အစိုးရနဲ့အပြစ်ရမထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေတင်မကအထူးဧည့်သည်တော်အဖြစ် DKPA ခွဲထွက်ခေါင်းဆောင်ဗိုလ်မှူးကြီးစောစန်းအောင် KNU ကရင်လက်နက်ကိုင်တပ်ဖွဲ့ကတပ်မှုတယောက်ဖြစ်တဲ့ဘော်ကျော်ဟဲရုကိုဖိတ်တာကလည်းထူးခြားပါတယ်။ဗိုလ်မှူးကြီးစောစန်းအောင်ဟာကရင်ပြည်နယ်ဘက်မှာတပ်မတော်အပါအဝင်လက်နက်ကင်ကရင်တပ်ဖွဲ့တွေနဲ့ရောနေသားဆောင်တက်နေပါပဋိပက္ခတွေဖြစ်ပြီးတင်းရှောင်နေရတဲ့သူပါ KNU တပ်မှုဘော်ကျော်ဟဲကလည်း KNU အနေနဲ့ NCA လက်မှတ်ထိုးတာကိုသဘောမကျသူအစိုးရနဲ့ပတ်သက်ရင်သဘောထားတင်းမာသူအဖြစ်သတင်းထွက်ပါတယ်ဒီနှစ်ယောက်ကိုဖိတ်ကြားတာဟာ UWSA အနေနဲ့မြမတပ်မတော် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့စန့်ကျင်ဘက်မှာရက်တည်နေတယ်ဆိုတာကိုအတိအလင်းဖော်ပြလိုက်ခြင်းလည်းဖြစ်ပါတယ်။အစည်းအဝေးကိုစောစန်းအောင်လာတက်ပေမဲ့ KNU တပ်မှုကြီးဘော်ကျော်ဟဲကတော့လာတက်တာမတွေ့ရပါဘူး။နောက်ထပ်ထူးခြားတာကထိပ်သီးအစည်းအဝေးကာလအတွင်းကိုကန့်ခေါင်းဆောင်ဖုန်ကြားရှင်ကတိုင်းနာလက်နက်ကိုင်တပ်တွေခိုင်မာတဲ့စစ်ရေးမဟာမိတ်ဖွဲ့တင်တယ်လို့တရုတ်မီဒီယာကိုပြောဆိုလိုက်တာပါ။ဒီအခြေအနေအားလုံးကိုကြည့်လိုက်ရင်ဝါတက်ဖွဲ့ဟာအရင်နှုံးကလိုကိုလက်နက်ကိုကိုင်းကိုဒေတာကိုထိန်ချုပ်ပြီးကိုလူရအခွင့်အရေးကိုတောင်းနေမယ်မြမနိုင်ငံရေးတဲ့ဝင်မပါဘူးဆိုတဲ့တီးတန့်ဆန်တဲ့ရက်တီချက်ကနေအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်စိန်ခေါ်တဲ့ခြေလှမ်းလှမ်းလာပြီလို့ကောက်ချက်ချနိုင်ပါတယ
်အခုလိုဒေါန်ဆန်းစုကြည်ဦးဆောင်ခေါင်ထက်ပေါ်နေတဲ့ NCA ကိုအခြေခံပြီးပင်လုံညီလာခံတွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပတဲ့နီလန်းကို UWSA ဝါတက်ဖွဲ့ကပယ်ချတာအခြားတိုင်းသားလက်နက်ကိုင်တွေကိုလည်းသူ့နောက်လိုက်ဖို့စီယုံလိုက်တာတွေဟာငင်းညာရဲ့ကောင်ထဲဖော်မှုလုပ်ငန်းစဉ်ကိုပိုပြီးခက်ခဲသွားစေပါလိမ့်မယ်။ဒါအပြင်ဝါတက်ဖွဲ့ဦးဆောင်တဲ့စစ်ရေးမဟာမိတ်အဖွဲ့တစ်ခုခုဖွဲ့စည်းပြီးလှုပ်ရှားလာရင်ဖြင့်ပြည်တွင်းစစ်ပဋိပက္ခတကြောပြန်ပြင်းထန်လာမယ့်အနေအထားအထိရောက်သွားနိုင်ပါသေးတယ်။ဒီအတွက်ဒေါန်ဆန်းစုကြည်ဟာပြည်တွင်းမှာပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့ငင်းညာရေးတည်ဆောက်ဖို့အခုထက်ပိုအများကြီးကြိုးစားအားထုတ်ရတော့မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဥစီတို့အောင်မြင်ရင်ပြည်တွင်သုံးသပ်ချက်ကိုနားဆင်ကြကြရတာဖြစ်ပါတယ်အခုတစ်ခါမှာတော့ထူးခြားဆန်းပြသတင်းများကိုနားဆင်ကြရမှာပါဂျပန်နိုင်ငံကိုကာယာမမြို့မှာနှစ်စဉ်ကျင်းပမည်ဖြစ်တဲ့အမျိုးသားနိုင်ငံပိုင်းဝတ်ပွဲတော်ကိုချမ်းချမ်းစီစီရာသီဥတုထဲမှာကျင်းပခဲ့ပါတယ်လာမယ့်ဇူလိုင်လမှာစတင်အသုံးပြုဖို့သူ့ဘာသာသူအလိုလိုမောင်းနေနိုင်မဲ့တရုတ်နိုင်ငံထုတ်တယောက်စီမိုးပြင်းတက္ကစီယင်တမျိုးကိုဒူဘိုင်းမြို့မှာစမ်းသပ်နေပါတယ်အဲ့လိုမျိုးထူးခြားဆန်းပြသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုငင်းငင်းတို့ကတင်ဆက်ထားပါတယ်ရှင
်ဂျပန်နိုင်ငံအိုကာယာမမြို့မှာနှစ်စဉ်ကျင်းပမယ်ဖြစ်တဲ့အမျိုးသားနိုင်ငံပိုင်းဝေပွဲတော်ကိုချမ်းချမ်းစီစီရာသီဥတုထဲမှာကျင်းပခဲ့ပါတယ်ခါမှအဝိဖြူလေးပဲပတ်ထားတဲ့အမျိုးသားတွေဟာဖုံးတော်ကြီးတစ်ပါးကပြစ်ပေးတဲ့ကံကောင်းခြင်းလက်ဆောင်ဒုတ်တန်လေးကိုရဖို့အတွက်အသေးအတန်လူရကြတာပါဟာတာကာမက်ဆူရီလို့ခေါ်တဲ့နိုင်ငံပိုင်းပွဲတော်မှာရှစ်လက်မလောက်အရှိရှိပြီးတလက်မခွဲလောက်တုတ်တဲ့ကံကောင်းခြင်းလက်ဆောင်ဒုတ်ကလေးကိုလူရကြရမှာဒဏ်ရာရသူအနည်းငယ်ရှိပါတယ်ဂျပန်နိုင်ငံအနောက်ပိုင်းအိုကာယာမမြို့ကဆန်တိုင်းကြီးဖျားရှိခိုးကျောင်းမှာကျင်းပတာဖြစ်ပြီးလူထောင်ပေါင်းများစွာပါဝင်ဆင်နွှဲခဲ့တဲ့ပွဲတော်တစ်ခုဖြစ်ပါတယ်လူပေါင်းသောင်းလောက်ဟာဒီပွဲတော်မှာပါဝင်ခြင်းမပြုခင်မှာကိုဘာသွေးအမျိုးအစားလဲဆိုတာကိုတေချာဖြည့်ပြီးတော့သူတို့ခါမှာပတ်ထားတဲ့နိုင်ငံပိုင်းထဲမှာလိတ်ပြီးထည့်ထားပါတယ်ထိခိုက်ဒဏ်ရာရခဲ့ရင်ပြည်သူစောင့်ရှောက်တဲ့နေရာမှာလွယ်ကူအောင်လို့အခုလိုကြိုတင်ပြင်ဆင်ထားတာဖြစ်ပါတယ်အရင်ပွဲတော်တုန်းကတော့အခုလိုတိုးဝေ့ခြင်းနဲ့ထိခိုက်သေးချေရတဲ့အထိဖြစ်ခဲ့ဘူးပါတယ်ဒီပွဲတော်မှာလူရဲ့ချင်းမလုတ်ခင်မှာရေခဲတမျှအေးဆက်နေတဲ့ရေကန်ထဲကိုဆင်းပြီးခန္ဓာကိုယ်တန့်စင်ကြပါသေးတယ်လက်စင်မီးတွေကိုရုတ်တရက်ပိတ်လိုက်ပြီးတော့လူတွေတိုးဝေ့နေတဲ့ကြားမှာပဲဖုံးတော်ကြီးကလည်းစင်ပေါ်ကနေအန်ဒီယကင်းရေစင်တွေဖြန့်ပတ်ကျင်းပတဲ့ပွဲဖြစ်ပါတယ်ခင်ဗျာ
ဟေးဟေးဟေးဟေး
ံဘောလုံးအသင်းတစ်သင်းဟာပြိုင်ဘက်အသင်းကိုရှင်းပြန်ခြင်းမလုပ်ဘဲသုံးဂိုးပေးသွင်းခဲ့တဲ့အတွက်အရေးယူခံရဖို့ရှိနေပါတယ်။လောင်အန်အသင်းဟာနောက်ဆုံးပွဲပြေခံဤအချိန်မှာအငင်းပွားဝယ်ရာပေးလိုက်ရတဲ့ပယ်နယ်တီဂိုးတစ်ခုကြောင့်ကန့်ကွက်တဲ့အနေနဲ့တသင်းလုံးမကစားတော့ဘဲဂိုးတွေကိုလွှတ်ပေးလိုက်တာပါ။ဖီလစ်ပြိုင်ပွဲတစ်ခုမှာပြိုင်ဘက်ဖြစ်တဲ့အင်ရှင်ဟိုဆင်မင်းစီးတီအသင်းနဲ့ရှင်ပြိုင်ကစားတဲ့ပွဲမှာအခုလိုလှုပ်ခဲ့တာပါ။လောင်အန်အသင်းဂိုးရှိနာမှာနှကိုးနှကိုးနဲ့တရေဖြစ်နေတဲ့အချိန်ပွဲပြေခံဤမိနစ်ပိုင်းအလိုမှာဟိုရှင်မင်းရှီရန်ကစားသမားကိုထိခိုက်မိသွားတဲ့အပေါ်မူတည်ပြီးတော့ပယ်နယ်တီပေးလိုက်ရတာပါ။အဲ့ဒီပယ်နယ်တီကိုလောင်အန်ကိုသမားကမဖမ်းဘဲလွှတ်ပေးခဲ့ပြီးတဲ့နောက်ထပ်နှစ်ဂိုးကိုလည်းရှင်ပြိုင်ချင်းမပြုတ်ဘဲနဲ့လွှတ်ပေးခဲ့ပါတယ်။နောက်ဆုံးမှာတော့၅ဂိုးနှစ်ဂိုးနဲ့အဆုံးသတ်သွားတာပါ။ VNM အကစားဝင်ကြီးဌာနကတော့အခုလိုလုပ်ခဲ့တဲ့သူတွေကိုပြင်းပြင်းထန်ထန်အပြစ်ပေးဖို့အတွက် VNM ဘောလုံးအဖွဲ့ချုပ်ကိုတောင်းဆိုထားပါတယ်။အဲ့ဒီကလပ်အသင်းဥက္ကဋ္ဌကတော့အသင်းသားတွေကိုအခုလိုပြုမှုကိုသူမခိုင်းခဲ့ပေမဲ့လည်းသူ့မှာတာဝန်ရှိတယ်ဆိုပြီးတော့နှုတ်ထွက်သွားပါတယ်ရှင်။
ဒါမဲ့ဇူလိုင်လမှာစတင်အသုံးပြုဖို့သူဝတာသူအလိုလိုမောင်းနှင်နိုင်မဲ့တရုတ်နိုင်ငံထုတ်တယောက်စီမိုးပြန်တိုက်စီရင်တစ်စီးကိုအရှိအလဲပိုင်းကဒူဘိုင်းမြို့မှာစမ်းသပ်နေပါတယ်။ဒါမဲ့2030ခုနှစ်ကျရင်အခုလိုမိုးပြန်ရင်တွေကိုခရီးသွားလာရမှာအသုံးပြုမဲ့စီမံချက်အနေနဲ့အခုလိုစမ်းသပ်နေတာဖြစ်ပါတယ်။ EHAN 184လို့နာမည်ပေးထားတဲ့ဒီရင်ဟာအမြင့်ပေ1000လောက်ကနေတနအီမိုင်60နှုန်းနဲ့ပြန်တန်းနိုင်ပါတယ်။စီးမဲ့ခရီးတဲ့အနေနဲ့ရင်ထဲကိုဝင်ထိုင်လိုက်ပြီးဆိုတာနဲ့ဘယ်ကိုသွားမလဲဆိုတာရွေးလိုက်ရင်တခါတည်းအဲ့ဒီနေရာကိုသတ်မှတ်ထားတဲ့လမ်းကြောင်းအတိုင်းသူ့ဟာသာသူပြန်တန်းသွားနိုင်တာဖြစ်ပြီးသတ်မှတ်ထားတဲ့နေရာကိုအလိုလိုဆင်းသက်နိုင်တာဖြစ်ပါတယ်တရုတ်အဝေးထိန် drone ရင်ထုတ်တဲ့ကုမ္ပဏီ EHAN ကထုတ်လုပ်တာဖြစ်ပြီးတော့နှစ်နိုင်အသွင်းထားုံနဲ့နိုင်ဝက်ကြာပြန်တန်းနိုင်ပါတယ်ဒီမိုးပြန်တိုက်စီရင်မှာဒလက်ပန်က၈ခုပါပြီးတော့၄ဘက်၄လမ်းမှာတက်ဆင်ထားပါတယ်လမ်းမပေါ်ကကားကျက်တဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်အခုလိုစမ်းသပ်နေတာဖြစ်ပြီး2018ခုနှစ်ဇူလိုင်လကျရင်တော့အပြည့်အဝအသုံးပြုနိုင်မယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
မက်ကင်ဖြူထွင်းနဲ့ကိုငင်းကျဲတို့တင်ဆက်ထားတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ရှင်VOA ရဲ့တင်ဆက်နေမယ့်ခင်းစီစဉ်တွေကိုဆက်ပြီးထုံးသွင်းပေးနေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကြေညာကိုမခွန်ညိုကကြေညာပေးပါမယ်ရှင
်။လူမှုစစ်တမ်းကောက်ယူချက်တွေအရအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတသက်တမ်းတလအတွင်ပြုမှုဆောင်ရွက်ခဲ့သမျှရဲ့ပုံရိပ်တွေအရကျန်းသက်စာချိန်ဆပြီးတဲ့သမ္မတတွေထဲမှာလူကြိုက်အနည်းဆုံးဖြစ်နေပြီးအမေရိကန်မဲဆန်တာရှင်တွေကြားမှာလည်းနိုင်ငံရေးဆိုင်ရာသဘောထားကွဲလွဲမှုတွေဆက်ဖြစ်နေပါတယ်။ဂျာမနီနိုင်ငံမှာကောက်ယူခဲ့တဲ့စစ်တမ်းတွေအရဒုက္ခသည်တွေနဲ့ခိုးလုံခွင့်ရှောက်ထားသူတွေဟာ2016ခုနှစ်တွင်တစ်နှစ်မှာ10ချိန်နီးပါးတိုက်ခိုက်ခံခဲ့ရတယ်လို့ဂျာမန်ပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်2016ခုနှစ်တွင်ရွှေ့ပြောင်းအခြေချသူတွေကိုဆန့်ကျင်တဲ့တိုက်ခိုက်မှုအရေအတွက်3500ကျော်ဖြစ်ပွားခဲ့ပြီးကလေးငယ်43ဦးအပါဝင်လူပေါင်း560ထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ရဲ့စစ်စရာတွေကိုကိုးကားပြီးတာဝန်ရှိသူတွေကပြောပါတယ်အမေရိကန်နိုင်ငံရဲ့ရုပ်ရှင်အကယ်ဒမီဆုပေးပွဲဖြစ်တဲ့89ချိန်မြောက်အော်စကာဆုပေးပွဲကိုအခုအသံလွှင့်ပြီးမကြာခင်နိုင်ပိုင်းတွင်လော့စ်အန်ဂျလိစ်မြို့မှာကျင်းပတော့ပါမယ်။တစ်နှစ်တာအတွက်ဟောလိဝုဒ်ကထုတ်လုပ်တဲ့အကောင်ဆုံးရုပ်ရှင်ကားတွေကိုရွေးချယ်ချီးမြှင့်တဲ့မဲ့အော်စကာဆုပေးပွဲကိုကမ္ဘာတဝန်ပရိသတ်တွေစိတ်ဝင်စားစောင့်ကြည့်နေကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံအတွင်းသမ္မတဒေါ်နယ်ထရမ့်ယူကောက်တင်မြှောက်ခံခဲ့ရပြီးတဲ့နောက်နိုင်ငံရေးအယူဆကွဲပြားမှုတွေတိတိတသားဖြစ်ပေါ်နေတာကြောင့်2019ခုနှစ်အတွက်အော်စကာဆုပေးပွဲဟာခါတိုင်းနှစ်တွင်နဲ့မတူဘဲနိုင်ငံရေးပါတဲ့၃နှုန်းပြောဆိုမှုတွေပိုများနိုင်တယ်လို့အများစုကခန့်မှန်းကြပါတယ်။နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အစိုးရနဲ့အပြစ်ရက်စဲရေးလက်မှတ်မထိုးထားသေးတဲ့ UNFC ညီညွတ်တော်တိုင်ရင်သားလူမျိုးများဖက်ဒရယ်ကောင်စီခေါင်းဆောင်တွေနဲ့လာမယ့်မတ်လ3ရက်နေ့မှာတွေ့ဆုံဖို့ရှိကြောင်းနိုင်ငံတော်သမ္မတရုံးဝန်ကြီးဌာနညွှန်ကြားရေးမှူးဦးစော်ထီပြောတာကိုကိုးကားပြီးပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်။တိုင်ရင်သားလက်နက်ကိုင်ဖွဲ့ပေါင်း6ဘွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC တောင်းဆိုတဲ့အချက်၈ချက်ကိုအစိုးရဘက်ကလက်ခံမယ်ဆိုရင် NCA အပြစ်ရက်စဲရေးစာချုပ်ကိုလက်မှတ်ထိုးမယ်လို့ UNFC ဖွဲ့ကပြောထားပါတယ်
။သတင်းချင်းချုပ်ကိုမက်ခွာညိုကကြေညာပေးခဲ့တာပါ။ဒီမနက်အတွက်စီစဉ်ထုတ်လို့ရမှုကမက်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Aiden Woodgood ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ View America တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေပိုင်းစီစဉ်တွေကိုတော့ည6:00နာရီခွဲကနေ9:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကောင်းတော်နေတဲ့နေ့ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.